အားလုံးသောယောဂီအပေါင်းတို့ကောင်းတို့ယခုချိန်မှာသစ္စာတရားအလုပ်ပိတရားမျက်နှာကြရမှာဖြစ်ပေတယ်ဒီနေ့1368ခုနှစ်တပေါင်းလာဇန်၄ရက်နေ့တရားဝတိတမ်းမြောင်းမြမြို့မဂ္ဂဝိပဿနာဖောက်ခွန်26ရက်တရားဌာနဖြစ်တဲ့ဒီဓမ္မယုံကြည်မှကျင့်ပါပြုလုပ်အပ်သောမောဂဝိပဿနာ9ရက်အဋိဌံတရားစခန်းပေါ်ကြီးမှာတရားဝင်ရောက်အားထုတ်ကြတဲ့သံဃာတော်များဒီနာရှင်မြတ်ရောက်ကြတော်စဉ်ပုဂ္ဂိုလ်ပေါင်းတို့အားမပင်မပန်းချမ်းသာစွာဖြင့်တရားဓမ္မကြည်ညာချက်ကိုအားထုတ်နိုင်ပါစေခြင်းအကျိုးငှာအာယုဇောဟာရများစကတ်လှူဒန်းကြတဲ့လူရှင်ပုဂ္ဂိုလ်များမှာရှမ်းရည်ကျော်ရည်ကျော်ရွာအဖွဲစိတ်ယောဂီများကအာယုဇာအဟာရများစက္ကလူတန်းကြတာဖြစ်ပါတယ်ဥောင်းတေတော်များ၏မိသားစုရှမ်းစုရွာကနေပြီးတော့ရှင်ပြူယဟန်ကံအောင်ပွဲအဖြစ်နဲ့နေသောအဟာရများစက္ကလူတန်းကြတာဖြစ်ပါတယ်အချိုပွဲအဟာရများကိုတော့ဒေါ်အေးပုဘုဘောတင်တော်ချင်းစိန်ကိုရည်စိုးပြီးတော့ဒေါ်ခင်ခင်မိုးဒေါ်ခိုင်ခိုင်ထွန်းမိသားစုမြောင်းမြမျိုးတို့ကနေပြီးတော့စက္ကလှူဒန်းကြတာဖြစ်ပါတယ်။ညနေဖြောရည်အလှရှင်လှူဒန်းကြတဲ့ပုဂ္ဂိုလ်များမှာဒေါ်လာတဲ့မိသားစုအေးချမ်းသာမိတ္တူခုနှစ်လမ်းမြောင်းမြမျိုးတို့ကနေပြီးတော့စက္ကလှူဒန်းကြတာဖြစ်ပါတယ်။ဒါကြောင့်ယခုလိုလူတိုင်းကြတဲ့လူရှင်ပုဂ္ဂိုလ်များနေတဲ့ကွာအားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့အားဘုန်းကြီးများအနေနဲ့သစ္စာတရားလုံးပြီးတရားများဟောကြားပေးမှဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကလာတုန်းကဘုရားရှင်ကိုရောင်မြတ်ကြီးတာဝတိဘိမုံစီတုံးကြောင့်တော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတော်တိမြို့တော်တွင်ကတရားလာရောက်လာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတိမညာသကရာဂမိမညာနာဂမိမညာအရဟတမညာများအသေးအသေးရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတိမညာများယနေ့ညပါစေသကရာဂမိမညာများယနေ့ညပါစေအနာဂါမိမညာများယနေ့ညပါစေအရဟတမညာများယနေ့ညပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယောဂီအပေါင်းတော်ကောင်းတို့တစ္ဆာတရားဆိုတာအမှန်တရားကိုပြောတာပါဘာတရားလဲလဲအမှန်တရားကိုပြောတာပါဘလောက်ဒီမှန်တဲ့တရားလဲဆိုလို့ရှိရင်အဆုံးစုံအထိပေါက်ပြန်ပြောင်းလဲမှုမရှိတဲ့သဘောမျိုးနဲ့မှန်ကန်တဲ့တရားဖြစ်ပါတယ်အဆုံးစုံမှန်ကန်တဲ့တရားနောက်ချိန်မှာဘယ်တော့မှပေါက်ပြန်ပြောင်းလဲခြင်းမရှိတဲ့အမှန်တရားအဲ့ဒါကိုသစ္စာတရားလို့ခေါ်တယ်အရိယသစ္စာတရားကိုယနေ့ခေါင်းကြီးတို့ကစတင်ပြီးတော့ကျေးဇူးပြုပေးရမယ်လို့ဆိုတော့ခေါင်းကြီးတို့ပြိတ္တတွေကလည်းပဲသစ္စာတရားသိဖို့ရဒီရိတ်တာဓမ္မယုံကြည်စီတို့ရောက်လာကြတဲ့ပုဂ္ဂိုလ်များဖြစ်ပြီးအားလျော်စွာယသဘုရားသခင်ကရောမြတ်ကြီးဟောကြားတော်မူတဲ့သစ္စာတရားများကိုခေါင်းကြီးတို့ပြိတ္တနားလည်းသဘောပေါက်ရှင်းပြရမှာခွန်ကြီးတို့ရဲ့တာဝန်ဖြစ်ပါလေ။ကျေးဇူးတော်ရှင်မောကောဆရာတော်ဘုရားကြီးကလည်းပဲတရားဓမ္မများဟောကြားပေးတဲ့အခါမှာသစ္စာတရားကိုအဓိကထားပြီးတော့ဟောကြားပေးခဲ့တာဖြစ်ပါလေ။ဒီတော့မောကောဆရာတော်ဘုရားကြီးရဲ့ဥပနိတိယယူပြီးတော့ဟောကြားပေးနေတဲ့ခွန်ကြီးတို့တွေကလည်းပဲသစ္စာတရားကိုပဲအဓိကထားပြီးတော့ဟောပြရမှာပါ။မြတ်စွာဘုရားသခင်ကရောမြတ်ကြီးကအမေးရှိတယ်အရှင်အနန္ဒာကိုနော်အနန္ဒာတဲ့တေရဆွေမျိုးသားချင်းများမိတ်ဆွေတင်ဃာများကြီးကျယ်ရှိတဲ့ပုဂ္ဂိုလ်များကို မေတ္တာရှိတယ်ဆိုလို့ရှိရင်တခြားတရားမဟောပါနဲ့တဲ့သစ္စာတရားဟောပါတဲ့ဘာတရားဟောရမှာလဲသစ္စာတရားဟောပါသစ္စာတရားဟောပါအဲဒီတော့ဘုန်းကြီးတို့ကလည်းဘုန်းကြီးတို့ပရိသတ်အပေါ်မှာမေတ္တာတအပြည့်ဝထားပြီးတော့ဘုန်းကြီးတို့ပရိသတ်ရဲ့ကောင်းကျိုးချမ်းသာအပြည့်ဝရနိုင်ပါစေခြင်းအကျိုးငါဘာတရားကိုဒီကတာဟောရမှာလဲသစ္စာတရားကိုအဓိကထားပြီးတော့ဟောရမှာပါနော်အဲဒီတော့သစ္စာတရားကိုဟောပြီဆိုတော့မြတ်စွာဘုရားသခင်ဘုရားမြတ်ကြီးကဟောကြားတော်မူတဲ့တရားတော်တွေထဲမှာတရားတော်အားလုံးကတော့သစ္စာတရားမှာအကုန်လုံးအကျုံးဝင်တဲ့တရားတွေကြီးပါပဲတဲ့စေတုသစ္စာဝိနိမောတော်ဓမ္မနာမနတ်တိဒီလိုဆိုထားတာကိုနော်ရသဗျာဟောကြားခဲ့တဲ့ဓမ္မခန္ဓာပေါင်း14000ဤကဲအဖြစ်5သွဲပြိဋကအဖြစ်3ပါအဲ့ဒီတရားအလုံးကိုချောလိုက်မယ်ဆိုလို့ရှိရင်သစ္စာတရားတွေမဟုတ်ဘူးလားဟုတ်လားဟု
တ်ပါဘူး
သစ္စာတရားတွေဟုတ်ပါတယ်ဘာဖြစ်လို့ရသဗျာတခင်ကတော်မြတ်ကြီးကအဲ့ဒီသစ္စာတရားကိုအဓိကထားပြီးတော့ဟောကြားတော်မူခဲ့ရပါတယ်လဲလို့မေးရင်ရသဗျာကဟောပါရမီတော်ဖြစ်စဉ်တုန်းကတည်းကသူ့ရဲ့ပန္တာမှာအဋိဋ္ဌာန်လေးတွေရှိခဲ့ဘူးတဲ့။နော်။အဋိဋ္ဌာန်ဆိုတာကဆုံးပြတ်ချက်ကလေးတွေပေါ့လေ။ဆုံးပြတ်ချက်နဲ့ကြည်ရွယ်ချက်ပေါ့။အဲဒီဆုံးပြတ်ချက်ကဘယ်နှမျိုးရှိခဲ့တယ်လဲဆိုရင်3မျိုးရှိခဲ့ပါတယ်။ဘယ်နှမျိုးရှိခဲ့တယ်လဲ
3မျိုး
ပါ။အဲဒီ3မျိုးကဘာလဲဆိုရင်နံပါတ်1ကဘုဒ္ဓဘောဓိယံတဲ့။ဘုဒ္ဓောငါကိုယ်တည်းသစ္စာတရားကိုသိအောင်လုပ်မယ်။ဘောရိယံငါကိုယ်တည်းသစ္စာတရားသိပြီးပြီဆိုရင်တတ္တဝါတွေကိုလည်းပဲသစ္စာတရားသိအောင်ငါကြိုးစားပေးမယ်။ငါဟောပြပေးမယ်။သစ္စာတရားဟောဖို့သည်မြတ်စွာဘုရားရဲ့နံပါတ်1ရည်ရွယ်ချက်ဒီလိုမှတ်လိုက်ပါနော်။နံပါတ်1ရည်ရွယ်ချက်ကဘာလဲလဲ
။
သစ္စာတရားဟောဖို့သည်မြတ်စွာဘုရားရဲ့နံပါတ်1ရည်ရွယ်ချက်ပါပဲတဲ့။နောက်တစ်ခါနံပါတ်2ကမောတော်မောစီယံမောတော်ငါကိုယ်တိုင်ဒုက္ခတန်ត្រာမှလွတ်ငြိမ်းချမ်းသာခွင့်ရအောင်ကြိုးစားမယ်မောစီယံငါကိုယ်တိုင်ဒုက္ခမှလွတ်မြောက်ခဲ့ပြီးသည်ရှိသောတတ္တဝါတွေကိုလည်းပဲကိုယ်ချင်းဒုက္ခနာချင်းဒုက္ခသိချင်းဒုက္ခကိုယ်ချင်းဒုက္ခမွေးချင်းဒုက္ခအစရှိတဲ့ဘေးဒုက္ခအပေါင်းမှလွတ်အောင်ကြောက်အောင်ငါကြိုးစားပေးမယ်ဒီတော့နံပါတ်1ရည်ရွယ်ချက်ကဒုက္ခမှလွတ်အောင်ကြိုးစားပေးမယ်နံပါတ်2ကဘာလို့နံပါတ်1ကသစ္စာတရားဟောပေးမယ်နံပါတ်1ကသစ္စာတရားဟောပေးမယ်နံပါတ်1ကဒုက္ခမှလွတ်အောင်ကြိုးစားပေးမယ်တဲ့နော်ဒုက္ခမှလွတ်အောင်ကြိုးစားပေးမယ်နောက်ကနံပါတ်3ရည်ရွယ်ချက်ကဘာလဲဆိုရင်ဒိဋ္ဌောဒါရိယံတိန်တော်တန်ត្រာတိဟုသောဝေယောကရင်ရင်မှာလွတ်မြောက်အောင်ငါကုခတ်အောင်မယ်တန်ត្រာကြီးကိုမြတ်စွာဘုရားလောင်းအလောင်းတော်ကြီးကအဲ့ဒီအချိန်မှာဗာနဲ့တင်စားပြီးတော့ပြောခဲ့တယ်လဲဆိုရင်ဝေယောကရင်ရင်နဲ့တင်စားပြီးတော့ပြောခဲ့ပါလေဗာနဲ့တင်စားပြီးပြောခဲ့တော့ကမ်းမမြင်လမ်းမမြင်နဲ့ပယ်လေသမုဒ္ဒရာကြီးပေါ့ဟုတ်လားဘုန်းကြီးတို့ပရိသတ်တွေယနေ့သံဃာမှာကျင့်တယ်နေရရတာဟာကမ်းမမြင်လမ်းမမြင်တဲ့ပင်လေသမုဒ္ဒရာကြီးထဲမှာကုခတ်နေရတာလည်းမတူဘူးလားတူလား
တ
ူပါဘူးကမ်းမမြင်ရင်လမ်းမမမြင်ရင်ကောင်းချက်တို့เนาะစိတ်ကားတို့ဘယ်နည်းနဲ့မှရောက်နိုင်ဖို့ရမရှိပါဘူးရှိပါ့မလားရှိပါဘူ
း
ကြီးကောင်းချက်တို့စိတ်ကံပေါ်တို့ရောက်ဖို့ရလမ်းနေသလားဝေးသလား ကမ်းမမြင်လမ်းမမြင်နဲ့သမုဒ္ဒရာထဲရောက်နေရတာကိုနော်အဲဒီတော့ကမ်းမမြင်လမ်းမမြင်နဲ့သမုဒ္ဒရာထဲမှာမျောပါသွားလာနေကြရတဲ့ပုံကောင်များဟာချမ်းသာဒုက္ခနဲ့တွေ့ရမှာလားဆင်းရဲခြင်းနဲ့တွေ့ရမှာလားစိတ်ကမ်းမှမတွေ့သေးဘူးစိတ်ကမ်းမှရောက်အောင်မကုက္ခနိုင်သေးဘူးဆိုရင်ဘယ်တော့မှစိတ်ချတဲ့ကြချမ်းသာပါပြီလို့ပြောနိုင်ပါမလဲမပြောနိုင်သေးပါဘူးเนาะပင်လဲတဲ့မှာလှိုက်ပုတ်ပြီးတော့ပဲတရားမလားဝဲဆုပ်ပြီးတော့ပဲတရားမလားငားတွေမကန်းနေမိเจ้าနေ လက်တွေကနေပြီးတော့အနှောင့်ရှက်ပြီးလို့ပဲသေခြင်းတရားနဲ့တွေ့ရမှာလားအစာကရင်ကဖြစ်ပြီးတော့ပဲသေခြင်းတရားနဲ့တွေ့ရမှာလားကျိတ်တွေပြောနိုင်ပါမလားအသက်မှလွန်မြောက်ဖို့ရန်အသက်ဘေးမှလွန်မြောက်ဖို့ရန်နော်မျောလေးချက်ရှိတယ်လို့ပြောနိုင်ပါမလားမပြောနိုင်သေးဘူးတောင်းလေးကန်းနေတွေ့ပြီစိတ်ကန်းနေတွေ့ပြီဆိုရင်တော့ဩဒီတောင်းကန်းဟောဒီစိတ်ကန်းကိုရောက်ကိုကနိုင်ပြီဆိုလို့ရှိရင်အသက်အန္တရာယ်မှလူငယ်ချမ်းသာခွင့်မရနိုင်ဘူးလားရနိုင်ပါလားရနိုင်ပါဗျာဒီလိုဆိုတော့ပင်နဲ့သမုဒ္ဒရာထဲမှာမျောနေတဲ့ပုဂ္ဂိုလ်တယောက်ဒီစိတ်ကမ်းမှမတွေ့သေးရင်သူ့ရဲ့အသက်ဘေးကိုစိတ်ချရပြီလို့မပြောနိုင်သေးပါဘူးပြောနိုင်ပါမလားဘယ်ချိန်ကျမှပြောနိုင်တော့စိတ်ကမ်းတွေ့တော့မှပြောနိုင်တာစိတ်ကမ်းတွေ့တော့ပြောနိုင်တယ်ဆိုပေမဲ့ဒါလည်းစိတ်ချလိုက်ချမပြောနိုင်သေးဘူးပေါ့နော်အဲ့ဒီစိတ်ကမ်းပေါ်ကိုတဲ့ဆိုက်ဆိုင်မြဲမြဲရောက်မှဓမ္မသိကြတာစိတ်ကမ်းပေါ်ကမှဆိုက်ဆိုင်မြဲမြဲမရောက်သေးဘူးဆိုရင်သိကြပါအသက်ဘေးမှာချမ်းသာရရပြီလို့ပြောနိုင်ပါမလားအဲ့လိုပါပဲတဲ့သန္တရာဝေဟောကရေရင်ထဲမှာကျင်လည်နေကြရတဲ့လက်ပြကိုနေကြရတဲ့ဘုန်းကြီးတို့ပရိသတ်အပေါ်တော်ကောင်းတို့တို့ဟာစိတ်ကမ်းနဲ့တူတဲ့နာယာခွေယာမိခွေယာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့စိတ်ကမ်းနိဗ္ဗာန်ဆိုတဲ့တောင်ကမ်းအဲ့ဒီနိဗ္ဗာန်ဆိုတဲ့တောင်ကနိဗ္ဗာန်ဆိုတဲ့ကြီးကုန်ထက်သို့စိတ်ကမ်းပေါ်သို့မရောက်သေးသမျှကာလပတ်လုံးမိမိတို့ကိုယ်နဲ့ခံစားနေရတဲ့ဘေးဒုက္ခအပေါင်းမှာလူငယ်ချမ်းသာခွင့်ရပြီလို့ပြောနိုင်ပါမလားမှန်ပါပါဘုရင်ပေတွေလည်းတွေ့ရပါပဲနာကျင်ပေတွေလည်းတွေ့ရပါပဲသိချင်းပေတွေလည်းတွေ့ရပါပဲကွယ်ချင်းပေမွဲချင်းပေတွေလည်းတွေ့ရပါပဲဝိနိပါတိကလို့ခေါ်တဲ့ဝိနိပါတလို့ခေါ်တဲ့ဗျာမရာဘေးတွေကမကြုံရဘူးလားကြုံရမှာပါဗျာမရာဘေးပေါ့နော်ဗျာမရာဘေးဆိုတာဘယ်လိုဘေးမျိုးလဲဆိုလို့ရှိရင်ဆိုကြပါစို့တိတ်ပင်ပေါ်မှာယော်ရွက်ဝါလေးတရွက်ရှိတယ်ဆိုကြပါစို့အဲ့ဒီယော်ရွက်ဝါလေးကဆိုလို့ရှိရင်သူ့ရဲ့ညာကခိုင်ခိုင်မာမာမရှိတော့ဘူးအဲ့ဒီတော့မရှိတော့တဲ့အချိန်မှာလေကလေးကဝေကနေတောက်ကနေတိုက်လိုက်မယ်ဆိုရင်ရော်ရွက်ဝါလေးဟာတစ်ပင်ဘောကနေအချိန်မီပြုတ်ပြီးတော့မကြဘူးလားကြာပါပါအဲ့တော့ကြားတဲ့အခါကျတော့လေရဲ့အရှင်ကြောင့်မြေပင်ပေါ်ကျလာတဲ့အခါမှာမြေပြောင်ပြောင်သတ်သတ်ပြက်ပြက်နေရာကလေးကိုချိန်ပြီးကျပါလိမ့်မယ်လို့ချိန်ပြီးပြောနိုင်ပါမလားပြောနိုင်ပါပါချိန်ပြီးမပြောနိုင်ပါဘူးကြောက်ထဲလဲကြားချင်းကြားမယ်ချိန်ထဲလဲကြားချင်းကြားမယ်နော်စူးပုံထဲလဲကြားချင်းကြားမယ်လွားချီပုံပေါ်လဲကြားချင်းကြားမယ်နော်ရှုံ့ဘက်ထဲလဲကြားချင်းကြားမယ်ပတ်သက်ပြန်ပြန်မြေပြောင်ပြောင်နေရာကိုကြပါလိမ့်မယ်လို့ဘလို့မှမပြောနိုင်တယ်လို့ပါပဲတဲ့။တန္တရာဝဲကောတန္တရာခရီးထဲမှာကျင်လည်နေကြရတဲ့ပုဂ္ဂိုလ်များဟာလည်းပဲတဲ့။ဘယံပရာဘေးသိပြီဆိုရင်ဒီဘဝကနေပြီးတော့ဝိညာဉ်ချုပ်သွားတဲ့အခါမှာနောက်ဘဝမှာလူဘုံလည်းပဲမရောက်ဘူးလားရောက်နေလား။နတ်ဘုံလည်းမရောက်ဘူးလားရောက်နေလား။ရောက်နေတာပဲ။ဗြဟ္မာဘုံလည်းမရောက်ဘူးလားရောက်နေလား။အဲလူမောနာပေါ်မြမဘုံတွေကိုရောက်နေတယ်လို့တဲ့ငရဲတရိစ္ဆာပိဒါသူရကဲဆိုတဲ့အပယ်လေးပါသံသရာကိုလည်းပဲမရောက်နိုင်ဘူးလားရောက်နိုင်လားရောက်နိုင်တာပဲနော်ချမ်းသာဒုက္ခနဲ့ပြည့်စုံတဲ့ဘုံကိုဧကမုတ်ချရောက်ပါလိမ့်မယ်လို့မိသူတစ်စုံတစ်ယောက်ပြောနိုင်ရလားလူမောရောက်လာလို့ဟာငါတို့သုဂတိဘုံဘဝတော့ရောက်လာပြီငါတို့အတွက်ချမ်းသာဒုက္ခနဲ့ပြည့်စုံနေပါပြီလို့ဒီလိုလည်းပဲကျင့်နေပြောလို့ရပါမလားဒီဘုံလူလောကသရဟလည်းပဲအဲဒဝိကန္တရကတိတန္တရကကတိယောကန္တရကတိကတိပေါင်းမနဲ့မြဲတဲ့ကြုံတွေ့နေရတဲ့ကြုံတွေ့ဖို့ရလွယ်ကူတဲ့ဒုဘောလောကကြီးပဲမဟုတ်လားအဲဒီလိုလောကကြီးဖြစ်တဲ့အခါကျတော့ဘယ်နည်းပဲတထတရကနဲ့တွေ့ရမှာလဲဘယ်နည်းရောကန္တရကနဲ့တွေ့ရမှာလဲဘယ်နည်းဒဝိကန္တရကနဲ့တွေ့ရမှာလဲနော်အမြဲတမ်းပူလောင်မှုသောကတွေမတွေ့ရဘူးလားတွေ့ရလားတွေ့နေရတယ်နော်အပယ်လေးပါကာသမယပိရှင်မယန္တမုံ၅ပါးဝိပတ္တိတရား၄ပါးပြန္တရာတရား၁၀ပါးဆိုတဲ့အေးအမတ္တဆိုးရွားတဲ့အဖြစ်ဆိုးမျိုးတွေလည်းပဲဟောဒီလူ့ဘဝလောကကြီးမှာမရှိဘူးလားရှိအဲ့ဒီတော့ရှိနေတဲ့အခါကျတော့မိမိတို့ရဲ့လာရကတိဟာလူ့ဘဝလူ့ဌာနရောက်ပြီလို့ပြောပြီးပြောကြကြတော့လည်းပဲချမ်းသာတာနဲ့အေးအေးစင်စင်အေးချမ်းသာတဲ့နေရပါလိမ့်မယ်လို့ဘယ်ပုဂ္ဂိုလ်ပြောနိုင်ပါမလဲမပြောနိုင်ပါဘူးအဲ့ဒါဗျံပရာဘေးလို့ခေါ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီတော့ဗျံပရာဘေးဆိုတာ အာရကိုရာမိရာခိုရာဖြစ်တဲ့သောတပတိမဉ္ဇဏမှာအ ਨੇ စုံရည်ကျက်တဲ့ဝိပဿနာဉာဏ်မှာမရသေးဘူးဆိုရင်အဲ့ဒီဗျာမရာပဲလွတ်နိုင်ပါမလား မလွတ်နိုင်ပါဘူးဒါကြောင့်မလို့မြတ်စွာဘုရားရဲ့ကေကရမြတ်ကြီးကဘုရားလောင်းဘဝမှာတိန်တော်ဓာရီယာတိန်တော်ငါးကိုယ်တိုင်ဝေယောကသံသရာရည်ရည်မှလွတ်မြောက်အောင်ကြိုးစားလိုက်အောင်ပဲတဲ့ဒါလေးထန်ချခဲ့တာနော်ဓာရီယံတဲ့ငါကလည်းဝေယောကသန္တာရည်ရင်ကြီးတဲ့မှာလုံမြောက်သွားပြီဆိုလို့ရှိရင်တတ္တဝါတွေကိုလည်းပဲဝေယောကသန္တာရည်ရင်နဲ့တူတဲ့ဟောဒီလောကဒုက္ခသန္တာကြီးရဲ့ကနေပြီးတော့လူငိမ့်ချတာကိုရအောင်ငါကြိုးစားပေးမယ်လို့တန်လေးတာမချခဲ့ဘူးလားချခဲ့လားဘယ်နှမျိုးတန်လေးတာချခဲ့တော့ပေါင်းမျိုးတန်လေးတာချခဲ့တာပါဒီလိုမဟုတ်လားအဲ့ဒီပေါင်းမျိုးကိုချုပ်ပြီးတော့ကြီးလိုက်မယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေသန္တာမှလုံမြောက်တယ်ဆိုတာဟာလည်းပဲတခြားမှာလုံမြောက်တာလားဒုက္ခမှာလုံမြောက်တာလားဒီတော့မုံတော်မောစီယဒိန်တော်ဒါရီယံနောက်ဆုံးဖြစ်တဲ့ရွေးချက်နှစ်မျိုးကိုပေါင်းလိုက်ရင်တစ်မျိုးလည်းဖြစ်သွားတာပဲဟုတ်တယ်မဟုတ်လားကဲပရမဘုဖြစ်တဲ့ဘုံတော်ဘောရီယံအဲ့ဒီရွေးချက်ကိုကြည့်လိုက်ပြန်တော့လည်းပဲတခြားသဘောလားသစ္စာသဘောလ
ား
သစ္စာသဘောပဲမဟုတ်လားသစ္စာကိုငါကိုယ်နဲ့သိရင်နဲ့တတ္တဝါတွေကိုလည်းပဲသစ္စာတရားသိအောင်ငါကြိုးစားမယ်လို့ဒီလိုပြောတာမဟုတ်လားအဲ့ဒီတော့သစ္စာတရားကိုသိအောင်ကြိုးစားမယ်ဆိုတော့သစ္စာတရားသိရင်ဘယ်လိုကျေးဇူးတွေရတယ်ကလည်းမေးတော့အခုနပြောခဲ့တဲ့ဒုက္ခမှလူငိမ့်ချက်တာဝင်ရတာလူငိမ့်ချက်တာဝင်ဆိုတဲ့အကျိုးတွေပဲမရဘူးလားရဒုက္ခမှလူဖို့ရံအတွဲသံသရာမှလူဖို့ရံအတွဲပူခြင်းတာချင်းသိခြင်းပြီးတော့မှလူဖို့ရံအတွဲတခြားညာအာဟုရမှာလားသစ္စာညာအာဟုရမှာလားသစ္စာညာအာဟုရမှာပဲနော်အဲ့လိုလားအဋ္ဌကအဖြစ်သုံးချက်လို့ပြောပြီးပြောကြကြတော့လည်းပဲအကြီးဆုံးကြည့်လိုက်တော့တခြားတရားကိုအဓိကရည်ရတာလားသစ္စာတရားကိုအဓိကရည်ရတာလားသစ္စာတရားကိုအဓိကရည်ရနေတာနော်အဲ့လိုသစ္စာတရားကိုသူကိုယ်တိုင်လည်းရကြတယ်သူကိုယ်တိုင်ရဖို့ရအတွက်ဘလောက်တောင်အပင်မဆင်းရခံပြီးတော့ကြိုးကြိုးစားစားကြည့်ကြကြုပ်အာထုတ်ခဲရတယ်လဲလို့မေးရင်လင်းတင်ခြင်းနဲ့ကဘာတသိန်းဘလောက်ပါလဲလင်းတင်ခြင်းနဲ့ကဘာတသိန်းနဲ့ဟာလာဒါရဘုန်းကြီးတို့မြတ်စွာဘုရားတခေကရမေတိရဲ့ဘုရားလာတော်ကတော့ပညာရိကဘုရားဖြစ်လို့ပညာရိကဘုရားမဟုတ်ဘဲနဲ့တတ္တရိကဘုရားမြတ်ဖြစ်ရင်ရှင်းတင်ခြင်းနဲ့ကဘာတသိန်းဝရိယရိကဘုရားလောင်းမြတ်ဖြစ်ရင်36တင်ခြင်းနဲ့ကဘာတသိန်းဩသံသရာဒုက္ခကြီးတဲ့မှာတတ္တရှည်ရှည်နဲ့မကြိုးစားကြရဘူးလားကြိုးစားကြရလားကြိုးစားကြရပါလေ။သိသိချင်းတဲ့ကဘာတသိန်းဆိုတာတော့မှပဲဘုရားတော်ပရိသတ်တွေနဲတဲ့ကာလတတန်းမှာမဟုတ်ပဲ။ဟုတ်တယ်မလား။တသိန်းချင်းတသိန်းချင်းကိုတဲ့ကဘာကောင်းအရေးအတွက်ဘလောက်ဆိုတာမပြောပြနိုင်တော့ပါဘူးတဲ့နော်။ဘုရားတော်ထေရဆရာတွေကတော့ပြောတာပေါ့လေ။အဲတည့်ရတော့မှ၃ဘော140ရှိတယ်တဲ့တသိန်းချင်းဆိုတာ။ဒါကတော့ဘုရားတော်ပြီးတယ်မှာဆရာတွေကသူတို့အမြင်နဲ့ပြောတဲ့စကားပါ။နော်။ဒါပေမဲ့လို့တကယ်တမ်းကျတော့အသိချေရဆိုတဲ့သက္ကလုံကရေတွက်လို့မရနိုင်တော့တဲ့အရေးအတွက်ကိုလက်ချိုးရေတွက်လို့ကနန်းချရေတွက်လို့မရနိုင်တော့တဲ့ရေတွက်ကိုတဲ့ပါဠိလိုအသိချေရလို့ခေါ်တာမဟုတ်လားအဲဒီတော့ကဘာပေါင်းဘယ်ရဲ့ဘယ်များရင်လို့ရေတွက်လို့ရနိုင်ပါမလားအဲဒီတော့မရနိုင်တော့တဲ့အသိချေကာလတတ္တမောင်၄ချိန်၄ကကြုံတွေ့ကြရဘူးပါတဲ့ပရိသေကြုံတွေ့ခဲ့ရဘူးတော့ပရမရိသေကြုံတွေ့ခဲ့ဘူးတယ်အသိချေနော်အဲ့ဒီတော့ဘာဖြစ်လို့အဲ့ဒီအသိချေရေတောလို့မရနိုင်တဲ့ကဘာပေါင်းကိုတော့ကြုံတွေ့ခဲ့ရတယ်ဘာဖြစ်လို့သူ့ကိုအသိချေလို့ပြောရတာလဲလို့မေးရင်ခွန်ကြီးတို့ကဘာတွေတစ်ခုပဲတစ်ခုရေတွက်နိုင်ခဲ့တယ်ဆိုတာကမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတို့ဖွင့်ခဲ့မှအဲ့ဒီမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတို့ကပြန်ပြီးတော့ဟောခဲ့မှဘယ်နဲ့ကဘာဆိုတာရေးတွဲလို့ရခဲ့တာမလားမြတ်စွာဘုရားတခင်ကိုယ်တော်မြတ်ကြီးကတော့ဘယ်ကဘာဘယ်နဲ့ကဘာမြောက်မှာဘယ်ဘုရားတခင်ကိုယ်တော်မြတ်ကြီးကဖွင့်ခဲ့တယ်ဘယ်နဲ့ကဘာမြောက်မှာဘယ်ဘုရားရှင်ကိုယ်တော်မြတ်ကြီးကဖွင့်ခဲ့တယ်စသဖြင့်အဲ့တော့ရေးတွဲတစ်ခုကိုရေးတွဲတတ်မှတ်ဖို့ဆိုတာကမြတ်စွာဘုရားတခင်ကိုယ်တော်မြတ်ကြီးကများဖွင့်တဲ့အချိန်ကျမှရေးတွဲလို့ရတာကိုနော်မြတ်စွာဘုရားတခင်ကိုယ်တော်မြတ်ကြီးများမဖွင့်တဲ့အတောင်ရကဘာတောင်ကြဆိုတော့စိတ်သုံးတာပေါ့။ဘာစိတ်သုံးတာလဲမေးတော့ဖျားရှင်မှစိတ်သုံးတာ။တိစ္ဆာတရားမှ စိတ်သုံးတာဒါကိုသုံးညလို့ခေါ်တယ်เนาะအဲ့တော့ဘုရားရှင်ကရောမြတ်ကြီးတော်မှာစိတ်သုံးခြင်းတိစ္ဆာတရားမှာစိတ်သုံးခြင်းဆိုတဲ့အဲ့ဒီကဘာမျိုးကတဲ့အတိတ်ချေရရေတော့လို့မရနိုင်တော့တက်တန်းတွေမရှိခဲ့ဘူးလားရှိခဲ့အဲ့လိုရှိခဲ့တဲ့တက်တန်းပေါင်းဘယ်နှကြိမ်ကြုံတွေ့ခဲ့ရတော့လေးကြိမ်ကြုံတွေ့ခဲ့ရတယ်တဲ့အဲ့ဒါကိုလေးကြိမ်ချင်းလို့ခေါ်တာပေါ့နော်နောက်တစ်ခါဒီထဲမှာမြတ်စွာဘုရားသခင်ကရောမြတ်ကြီးတို့ကအဲ့ဒီလေးကြိမ်ချင်းနဲ့ကဘာတဲ့အတွက်မှာဘုရားပေါင်းဘယ်လိုဆိုပွင့်ခဲ့တယ်လဲဆိုရင်ဂေါရမဘုရားအပါအဝင်ဘုရားပေါင်း20နဲ့လေးဆိုပွင့်တော်မူခဲ့ပါတယ်နော်ဒီမင်္ဂလာဘုရားကနေပြီးတော့ဂရမဘုရားဘုရားအတိ24စုအဲဒီမင်္ဂလာမြတ်စွာဘုရားမပွင့်ခင်မှာဒီမင်္ဂလာမြတ်စွာဘုရားတခင်ကရမကြီးမပွင့်ခင်မှာပွင့်ခဲ့တဲ့ဘုရားက4စုအားလုံးပေါင်းလိုက်တော့28စုဒီလိုမလားအဲ့ဒီ28စုသောဘုရားတွေဟာ၄သိန်းချင်းနဲ့ကဘာတသိန်းအတွင်းမှာပွင့်ခဲ့တဲ့ဘုရားတွေတဲ့အရေးတွေအားဖြင့်များသလားနည်းသလားအဲလေးသိချင်းတဲ့ကမ္ဘာတစ်သိအတွင်းပါလေဘုရားဘောဘယ်လိုဆိုပွင့်ခဲ့တော့28စုပွဲပွင့်ခဲ့တာ28စုဆိုတာလက်ချိုးရည်တော့အခုချက်ချင်းချိုးလို့ရတယ်ဟုတ်တယ်မလားအမတရည်တဲ့များလို့တဲ့ကမ္ဘာတစ်တန်းကာလတလျှောက်လုံးပါမှဘုရားဘယ်လိုဆိုတာပွင့်ခဲ့တော့28စုပွဲပွင့်ခဲ့တာပဲအရင်တည်းအဖြစ်နည်းသလားများသလားအမတနည်းပါလေနော်အဲ့တော့နည်းနည်းတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးတို့ရဲ့ဘုရားပွင့်ခဲ့တဲ့ကဘာတွေကိုတဲ့ရေတွဲကြည့်လိုက်တဲ့အခါကျတော့ကဘာတသိန်းနဲ့ဘလောက်တယ်လဲရေတွဲလို့ရနိုင်တဲ့ကဘာပေါင်းပေါ့နော်ရေတွဲလို့ရနိုင်တဲ့ကဘာပေါင်းကဘလောက်တယ်လဲကဘာတသိန်းရေတွဲလို့မရတဲ့ကဘာက၄သိန်းချီရေတွဲလို့ရတဲ့ကဘာကကဘာတသိန်းအားလုံးပေါင်းလိုက်တော့ဘလောက်တယ်လဲ၄သိန်းချီနဲ့ကဘာတသိန်းပါရမီတော်တွေဖြည့်ပြီးတော့ကိုယ်ချင်းဘေးကတန်တန်သားချင်းဘေးကသွဲသွဲသိချင်းဘေးကအမျိုးမျိုးဒုက္ခတွေရင်မာတိုက်ပြီးတော့ကြိုးစားလာခဲ့တာတခြားသိကျင်လို့လားသစ္စာတရားသိကျင်လို့လားသစ္စာတရားသိကျင်လို့တဲ့ဒီတော့ဆိုတော့ဘုန်းကြီးတို့ပရိသတ်ကမေးလို့ရတာပေါ့နော်သုတ်ပေတာရှင်ရတဲ့ကလေးဟာအဲ့ဒီဒီမင်္ဂလာမြတ်စွာဘုရားတခင်ကရောမြတ်ကြီးနဲ့တွေ့ခဲ့တဲ့ခါကာလတုန်းကဒီမင်္ဂလာမြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ပဲပြည့်နေပြီပဲဒီမင်္ဂလာမြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့ဌာမသစ္စာတရားရအောင်ကြိုးစားမယ်ဆိုရင်မရနိုင်ဘူးလားဘုရားလို့မေးစရာမရှိဘူးလားရှိရပါဘူးရတယ်ပါတယ်နော်မရနိုင်ဘူးလားရတယ်လားအဲ့ဒီအချိန်တုန်းကသူကိုယ်တဲ့တရားဓမ္မကိုကြည်ညာကြိုးကအားထုတ်မယ်ဆိုရင်သူကိုယ်တဲ့ကိလေသာတော်တရားကုန်ခန်းပြီးတော့ယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်စံနိုင်တဲ့အခြေအနေမျိုးဥပနိဗ္ဗာန်မျိုးသူရဲ့တန်တမှာရှိခဲ့ဖို့ပါတယ်တဲ့ဟုတ်တယ်မဟုတ်လားအဲဒီလိုဥပနိဗ္ဗာန်ရှိတဲ့ပုဂ္ဂိုလ်များသာလျှင်ဖျားဖြစ်နိုင်တယ်ဆိုတဲ့ဗျာဒိစကားနာကြားခွင့်ရတာပါတဲ့နော်ဖျားဖြစ်နိုင်တယ်ဆိုတဲ့ဗျာဒိစကားနာကြားခွင့်ရဖို့ဆိုတာအဲဒီဖျားဖြစ်နိုင်တယ်ဆိုတဲ့ဗျာဒိစကားနာကြားခွင့်ရနိုင်တဲ့ဘဝမှာယဟန္တာဖြစ်နိုင်လောက်တဲ့ဥပနိဗ္ဗာန်ရှိရပါမယ်ဒီလိုမဆိုဘူးလားဆိုတာလားအဲ့ဒါကြောင့်လည်းအရိကာလကတည်းကသူကိုယ်တိုင်ယဟန္တာဖြစ်နိုင်တော့တဲ့ဥပနိဗ္ဗာန်အခြေခံလေးရှိခဲ့ဘူးတယ်ဆိုတော့အကယ်၍သာသူတစ်ပါးတဲ့အတွက်သစ္စာတရားသိပြီးတော့ကိလေသာသောတရားတွေကုန်ခန်းပြီးတော့နိဗ္ဗာန်ချက်တာလိုချင်ပါတယ်ဆိုရင်အဲ့ဒီဒီမင်္ဂလာမြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့ဌာနတော်ဘာမှပင်လည်းရင်သစ္စာတရားတွေမသိနိုင်ဘူးလားသိနိုင်လားသစ္စာတရားသူ့လက်သို့ရောက်မဲ့ဆဲဆဲဟုတ်တယ်မလားတော်တော်ရောက်ပဲဆဲဆဲပြီးတဲ့သစ္စာတရားကိုတဲ့တုံးမိတာရှင်ရဲ့တိတ်ဟာလက်လှမ်းပြီးတော့ယူခဲ့တာလားပုတ်ပြီးတော့ချခဲ့တာလားပုတ်ပြီးတော့ချခဲ့တာမယူခဲ့ပါဘူးတဲ့နော်ယူခဲ့တာမယူခဲ့ဘူးလားမယူခဲ့ဘူးလက်ဝါးဖြတ်လိုက်မယ်ဆိုရင်ကျိန်းနေရမယ်သစ္စာတရားဒီလိုမလားဒါပေမဲ့တုံးမိတာရှင်ရဲ့တိတ်ယူခဲ့ရလားမယူခဲ့ဘူးလက်ဝါးနဲ့ရောက်ပဲဆဲဆဲသစ္စာတရားကိုမယူဘဲနဲ့ပုတ်ပြီးတော့ပယ်ခဲ့ပယ်ချခဲ့ပါလေတဲ့ဘာလို့တော့ပဲချခဲ့တယ်လဲဆိုရင်ဘုန်းကြီးတို့ပြိဿစဉ်းစားကြည့်ပါသူရဲ့အိဋ္ဌံမှာကသူကိုယ်တိုင်လည်းသစ္စာတရားသိကျင်တယ်ဟုတ်တယ်မလားသူကိုယ်တိုင်ဘာဖြစ်တော့သူကိုယ်တိုင်လည်းသစ္စာတရားသိကျင်တယ်သူကိုယ်တိုင်သစ္စာတရားသိရုံလောက်နဲ့ကျင့်နိုင်ရလားမေးတော့မကျင့်နိုင်ဘူးတတ္တဝါတွေကိုလည်းသစ္စာတရားသိအောင်ကြိုးစားကျင်တယ်ဟုတ်တယ်မလားသ ူကိုယ်တိုင်ကဘာတဲ့အတွက်သိစတရားသိဖို့ဆိုရင်ဒီမင်္ဂလာဘုရားသခင်ကိုယ်တော်မြတ်ကြီးလက်ထက်ကလေးကသိခွင့်မရဘူးလားရမှာလားရမှာပါဘုရားနဲ့လည်းတွေ့နေပြီနော်ယန္တာဖြစ်တယ်လားတဲ့ဥပနိတ္တရကလည်းပဲရှိနေပြီဟုတ်လားအဲ့ဒီအချိန်မှာသူကိုယ်တိုင်တရားဓမ္မတွေကြည့်ကြံကြုတ်ကအားထုတ်မယ်ဆိုရင်သစ္စာတရားသိနိုင်တာပေါ့ဒါပေမဲ့တိအောင်ကြိုးစားခဲ့ရလားမကြိုးစားခဲ့ဘူး။ဘာဖြစ်လို့လဲမေးတော့အဲ့ဒီအချိန်မှာသိအောင်ကြိုးစားရင်သူတစ်ပါးလည်းပဲသိရမှာပေါ့။တတ္တဝါတွေသိအောင်သူကယ်တင်ပေးနိုင်ပါမလား။ပြန်လည်ပြီးတော့ဟောပြပေးနိုင်ပါမလား။မဟောပြပေးနိုင်ဘူး။အဲ့ဒီတော့တတ္တဝါတွေကိုတဲ့ပြန်လည်ပြီးတော့သူကိုယ်တိုင်ဟောပြခြင်းနေတယ်တဲ့။နော်။သစ္စာတရားကိုလည်းတတ္တဝါတွေကိုပြန်လည်ပြီးတော့ဟောပြပေးခြင်းနေတယ်။အဲ့ဒါကြောင့်မလို့သတ္တဝါတွေကိုကြဲကြဲပြတ်ပြတ်နဲ့ပြန်လဲဟောပြပေးဖို့ဆိုတာကသာမန်ယဟန္တာပုဂ္ဂိုလ်တစ်ပါးအနေနဲ့ဟောပြပေးနေတာမဟုတ်ဘူး။တပ္ပိညုဘောဓလို့ခေါ်တဲ့ဘုရားရှင်ကတော်မြတ်ကြီးဖြစ်မှပြန်လဲပြီးတော့ဟောပြပေးနေတာဟုတ်လား။အဲဒါကြောင့်မလို့ဘုရားပြန်အောင်လုပ်ချင်သေးတယ်။အဓိကကတော့ဒါပဲနော်။ဘုရားပြန်အောင်လုပ်ပြီးတော့သတ္တဝါတွေကိုသိစားတရားတွေအေးကြဲကြဲပြတ်ပြတ်နဲ့ဟောပြပေးခဲ့ခြင်းသေးတယ်။အဲ့ဒါအဲ့ဒီလိုဟောပြပေးခဲ့ခြင်းသည့်အတွက်ဟောပြပေးခြင်းသည့်အတွက်လေးနေခြင်းနဲ့ဓမ္မတည်းတည်းအိုခြင်းပင်မြုံမြုံဓာခြင်းပင်မြုံမြုံသိခြင်းပင်မြုံမြုံဘေးတော့ကအပေါင်းလေးခြင်းမှပိုင်ပြီးတော့ပါရမီ7ပါးဖြည့်ကျင့်လာခဲ့ရတာမဟုတ်လားအဲ့ဒီလိုဖြည့်ကျင့်လာခဲ့ပြီးအားလျော်စွာလေးနေခြင်းနဲ့ဓမ္မတည်းတည်းပြီးလို့နောက်ဆုံးနဲ့ခွန်ကြီးတို့ဒီကဘာမှာဗဒ္ဒကဘာမှာလေးနေခြင်းနဲ့ဗဒ္ဒကဘာမှာနော်လေးပါးမြောက်ဖြည့်တဲ့သဗ္ဗေညုဗုဒ္ဓအဖြစ်နဲ့လာပြီးတော့မပွင့်မူလားပွင့်ပါနံပါတ်1ဗုဒ္ဓကဓာတုတန်ဓာနံပါတ်2ကဓာတုတန်ဓာမြတ်စွာဘုရားနံပါတ်1မြတ်စွာဘုရားကကောဏကမဏမြတ်စွာဘုရားနံပါတ်1ကဘာလဲလဲကောဏကမဏမြတ်စွာဘုရားနံပါတ်3ကဘာပါလဲကတ္တပါမြတ်စွာဘုရားနံပါတ်4ကဓာတုတန်ဓာမြတ်စွာဘုရားနံပါတ်1ကကောဏဓမ္မနာမြတ်စွာဘုရားနံပါတ်3ကကာတုကတ္တပမြတ်စွာဘုရားဒီလိုမလားဘုရားမြတ်စွာဘုရား၄ပါးမြောက်မြတ်စွာဘုရားကျတော့ဘွဲ့တော်ဘယ်လိုခေါ်တော့ကောဓမ္မမြတ်စွာဘုရားငယ်နေဒုက္ခရခဲ့တဲ့ငယ်နာမည်ကဘယ်လိုပါလဲသိတ္တထတဲ့နော်သိတ္တထဘုန်းကြီးတို့ဩစပြီးတော့ပါရမီတော်တွေဖြည့်ဖို့ရစိတ်ကူးခဲ့စိတ်ကူးတဲ့ချိန်ကာလတုန်းကအဲ့ဒီအချိန်တုန်းကပေါ်ခဲ့မှုတဲ့ဒေမင်္ဂလာပေါ်လာတဲ့ဒေမင်္ဂလာဖရာထံတော်ပါမှာမုံကြီးစီမြထူထမ်းခဲ့ဖို့ပါတယ်တဲ့မုံကြီးလေထူထမ်းခဲ့ဖို့တဲ့ကုသိုလ်ကောင်းမှုကြောင့်သိတ္တတာဆိုတဲ့ဘွဲ့နံမီရပါတယ်လို့ဒီလိုစာရင်းမှာဆိုတယ်နော်အဲ့ဒီတော့သူရဲ့ငယ်နံမဲကသိတ္တထသမီးတော်ကသောတော်ရဏမင်းကြီးမေတော်ကမာယာဒေဝီသရီမဟာမာယာဒေဝီတိုင်းနိုင်ငံကဘာလဲလဲကပိလဝတ္ထုတိုင်းနိုင်ငံကကပိလဝတ္ထုနိုင်ငံကကပိလဝတ္ထုနိုင်ငံကကပိလဝတ္ထုတိုင်းနာမည်ကတက္ကတိုင်းတိုင်းနာမည်ကဘာလဲလဲဘုရားဘာသာဝင်တော်စင်လေးပုဂ္ဂိုလ်တွေဖြစ်သေးတဲ့မိမိတို့ရဲ့ပုဂ္ဂိုလ်စိတ်ကတဲ့ရသဗျာတဲ့ကရမကြီးရဲ့ဖြစ်တော်စင်လေးတွေအ ਨੇ အချင်းအဲ့ဒီလောက်တော့သိထားဖို့လိုတာပေါ့နော်ကြည့်ပြပြောပါမယ်ဂေါရမမြတ်စွာဘုရားရဲ့ငယ်နေပြီကဘယ်လိုခေါ်တော့သိတ္တထလို့ခေါ်တယ်ခမီးတော်ကသောတော်ရဏမင်းကြီးလို့ခေါ်တယ်မေတော်ကသီရိမဟာမာယာဒေဝီလို့ခေါ်တယ်နော်သူရဲ့နိုင်ငံကကပိလဝါထုနိုင်ငံလို့ခေါ်တယ်တိုင်းနာမည်ကသက်္ကတိုင်းလို့ခေါ်တယ်ဟုတ်တယ်မဟုတ်လားတဲ့နာမည်ကသက်္ကတိုင်းမြို့တော်နာမည်ကကပိလဝါထုအဲ့ဒီမှာတဲ့မွေးဖွားလာတဲ့အခါကျတော့သိတ္တထမင်းသားဆိုပြီးတော့နာမည်တွင်နေ36နှစ်အရွယ်မှာရတ္တတရာဒေဝီနဲ့ခိမလက်ထမင်္ဂလာပြုပြီးတော့24အသက်နဲ့တက်တော်26နှစ်မြောက်မှာထိနဲ့စည်းစိမ်ကိုဆုတ်ခွာပြီးတော့နော်တော့မထွက်ခဲ့ဘူးလားတော့ထွက်ခဲ့လားတော့ထွက်ခဲ့ပါတယ်အသက်26နှစ်မှာတော့ထွက်ခဲ့ပြီးတော့လည်းပဲအေးနေကြီးညာကြီးနဲ့ဖျားဖြစ်ခဲ့ရတာလားပြီးတော့မဟုတ်ပါဘူးတဲ့ဖျားဖြစ်ဖို့ရန်နှစ်ပေါင်းဘလောက်ကျင့်ခဲ့ရတော့ချောင်းလေးတိုင်တိုင်ကျင့်ကြရပါလေ။ဘယ်နေရာမှာကျင့်ကြရတယ်လဲမေးရင်။ဟောဘုန်းကြီးတို့မေဂရာတိုင်းမှာပုရဝေလာတော်ဆိုတာရှိတယ်။နာမည်ကဘယ်လိုလဲ။ပုရဝေလာတော်ပုရဝေလာတော်နော်။အ အဲ့ဒီဩရဝေလတောထဲမှာအေးသူ့အရင်တရားဓမ္မကြည်ညာကြပါထုံနေတဲ့ယသိတိပြပိုက်တိသရောသိနေမြောက်များစွာရှိကြအဲ့ဒီလိုမြောက်များစွာရှိကြတဲ့နေရာမှာသူလည်းပဲသွားပြီးတော့ပရမတော့ပြပိုက်တိဝသွေးတရားနဲ့တရားဓမ္မကြည်ညာကြပါထုံနောက်ပိုင်း6နှစ်ကြောကြော6နှစ်လောက်ကျင်လာခဲ့ပြီးတဲ့အခါကျတော့မှသစ္စာတရားကိုသိလို့အဲ့ဒီဩရဝေလတောရဲ့တနေရာနေရတဲ့မြကန်းလေးမှာကရာအမိရှိတဲ့အရတ်เนาะအဲ့ဒီအရတ်ဒေသမှာခေါင်းကြီးတို့ဘောရီပြည်နဲ့ရွှေမလင်းကိုအောင်းလုံးမှုပြီးတော့မဟာသကတိတရား၃ခုနဲ့ကဆောင်လာပြီနေညာချက်အချိန်ခါမှာတပ်ပြီးရဗုဒ္ဓလို့ခေါ်တယ်ဘုရားမဖြစ်ဘူးလားဖြစ်ခဲ့အဲ့ဒီတော့တပ်ပြီးရဗုဒ္ဓလို့ခေါ်တယ်ဘုရားဖြစ်လာတဲ့အခါကျတော့เนาะသူ့ရဲ့နာမည်ငယ်နာမည်ကဘယ်လိုခေါ်လဲသိတ္တထာလို့ခေါ်တယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သိတော်မူတဲ့သစ္စာတရားကိုသိတော်မူတဲ့ဂုံကိုကြည့်ပြီးတော့ဗုဒ္ဓလို့ဒီလိုခေါ်တယ်။ဘယ်လိုခေါ်ပါလဲ။အဲဒီတော့သိတ္တထဆိုတာကဘယ်လိုတော့ငယ်နာမည်။ဗုဒ္ဓဆိုတာကသူ့ရဲ့ဂုံပုတ်ပေါ့နော်။ဘာလဲ။သူ့ရဲ့ဂုံပုတ်သူ့ရဲ့ခေါ်ရင်ကကြည့်ပြီးတော့ဗုဒ္ဓလို့ခေါ်တာ။ဂေါရမဆိုတာကသူ့ရဲ့မျိုးနွယ်ပါတဲ့။ဘာလဲ။သူ့ရဲ့အမျိုးအနွယ်။ဘာမျိုးနွယ်လဲလို့ပြီးတော့ဂေါရမမျိုးနွယ်အဲ့တော့ဂေါရမမျိုးနဲ့ဖြစ်တဲ့အတွက်သူ့ရဲ့နာမည်ကိုအဲ့ဒီခေတ်ကပုဂ္ဂိုလ်တွေကဘယ်လိုခေါ်ခဲ့လဲဂေါရမလို့ဒီလိုခေါ်ခဲ့တာပေါ့နော်ဂေါရမဂေါရမလို့ဒီလိုခေါ်ခဲ့တာသူ့ရဲ့မျိုးနွယ်ကိုကြည့်ပြီးတော့အာဒီပုဂ္ဂိုလ်ကဂေါရမပဲဟိသူ့ကိုခေါ်ရလဲဂေါရမလို့ဒီလိုခေါ်ကြတာဆက်ကျင်မဲ့ပုဂ္ဂိုလ်တွေကဘုန်းကြီးတို့မြတ်စွာဘုရားရဲ့သစ္စာတရားသိတော်မူတဲ့ဂေါရင်္ဂါကိုနားလည်သဘောပေါက်တဲ့ဗုဒ္ဓဘာသာဝင်တွေကတော့ဘယ်လိုခေါ်လဲဘုရားလို့ခေါ်တယ်နော်ဆိုင်ပြိမဲ့ဂိုင်းသားတွေကြတော့သူ့ရဲ့မျိုးနွယ်ကိုကြည့်ပြီးတော့ဘယ်လိုခေါ်တော့ဂေါရမလို့ခေါ်တယ်သိဒ္ဓတာလို့ဆိုတဲ့နာမည်ကတော့ပျောက်သွားပါတယ်ဟုတ်တယ်မဟုတ်လားတကယ်လို့ဂေါရမဘုရားဖြစ်လာတဲ့အခါကျတော့သစ္စာတရားမသိဘူးလားသိသွားလားသစ္စာတရားသိသွားတဲ့အချိန်မှာသူ့ကိုယ်လည်းတော့သစ္စာတရားသိသွားပြီဒါပေမဲ့သူ့ရဲ့ရည်ရွယ်ချက်ပြည့်စုံပြီလားပြီးတော့မပြည့်စုံသေးဘူးသူ့ကိုယ်လည်းသစ္စာတရားသိရုံနဲ့သူရဲ့ရွယ်ချက်တွေပြီးဆုံးပြီလားတတ္တဝါတွေကိုသစ္စာတရားသိအောင်လေဟောပြပေးဖို့တအားမရှိဘူးလားရှိအဲ့ဒီတော့သစ္စာတရားဟောပြပေးခြင်းလို့ဒါပဲပုဂ္ဂိုလ်ကသစ္စာတရားဟောရပါမလဲစဉ်းစားလိုက်ပရမသောသူရဲ့စောစောတုန်းကဆရာဖြစ်ခဲ့ဘူးတဲ့အာလာရကာလမကိုစဉ်းစားတယ်စဉ်းစားလိုက်တဲ့အခါမှာအာလာရကာလမကလုံးခဲ့တဲ့9ရက်လောက်ကအေးဝိညာဉ်ချုပ်သွားပါပြီမြမပြီရောက်သွားပါပြီတဲ့မှီလိုက်သလားမီးတော့မမှီလိုက်ဘူးအဲ့ဒီအချိန်တုန်းကတကယ်လို့မှီလို့မြတ်စွာဘုရားကသစ္စာတရားတွေဟောလိုက်လို့အဲ့ဒီသစ္စာတရားကသာနာကြားဝင်ရသွားမယ်ဆိုရင်အဲ့ဒီအာလာရကာလမဆိုတဲ့ယသိကြီးပြပတ်ကြီးဒီအချိန်မှာယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်မဆန်နိုင်ဘူးလားဆန်နိုင်လားအခုကျတော့ပရိနိဗ္ဗာန်မဆန်နိုင်တော့ဘူးဝိညာဉ်ချုပ်သွားတော့ဘယ်ရောက်ပါလဲမြမပြီရောက်ပါနော်အာရုပဝဒရာမြမပြီရောက်သွားတယ်ဘုရင့်ဘုရားနဲ့အာရုပဝဒရာမြမပြီရောက်သွားပြီဆိုရင်တဲ့အဲဒီအာရုပဝဒရာမြမပြီဆိုတာကခေါင်းကြီးတို့နာနာရှိ၍ရုပ်မရှိတဲ့ဘုံဘာလဲနာနာရှိ၍ရုပ်မရှိတဲ့ဘုံဆိုတော့နော်ခေါင်းကြီးတို့နာတရားတွေဘလောက်ပဲရှိရှိရုပ်တရားမရှိဘူးဆိုရင်ယုံတရားကိုမှီပြီးတော့ဖြစ်တဲ့စိတ်တွေမပေါ်နိုင်ဘူးတဲ့ဟုတ်တယ်မလားယုံတရားကိုမှီပြီးတော့ဖြစ်တဲ့စိတ်တွေပေါ်နိုင်ရလားဥပမာအစီပြောကြပါစို့ဆိုလို့ရှိရင်မိမိရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့စိတ်က6မျိုးရှိတယ်ဘယ်လိုမျိုးလဲအဲ့ဒီ6မျိုးကိုဝိညာဉ်6မျိုးလို့ခေါ်တာပေါ့လေဟုတ်တယ်မလားသကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဆိုပြီးတော့ဝိညာဉ်ဘယ်နှပါးရှိတော့မြန်မာလိုပြန်လိုက်တော့ဘယ်လိုပြောမလဲမြင်စိတ်ကြားစိတ်နားစိတ်စားစိတ်ဉာဏ်နာကောင်းစိတ်ကြွေးတော်ကြစီစိတ်စိတ်ဘယ်နှမျိုးလဲတဏှေကုန်တဏှေကန်စိတ်တွေမျိုးမျိုးဖြစ်နေတဲ့နေရာမှာဘလောက်ပဲစိတ်တွေများများများတွေဖြစ်စေအချင်းချောက်လိုက်တဲ့အခါကျတော့စိတ်ပေါင်းဘယ်နှမျိုးလဲဘာစိတ်တွေပါလဲမြင်စိတ်ကြားစိတ်နားစိတ်သာလေညာနာကောင်းစေကျွေးတော်ချမ်းစီစေအဲ့ဒီ6မျိုးကလောရည်တရားစိတ်တွေဖြစ်ရလားဖြစ်ပါဘူး အဲ့ဒီ6မျိုးထဲမှာတဲ့နံပါတ်1ကမြင်စိတ်အဲ့ဒီမြင်စိတ်ဒီဘလို့ကိုမှီပြီးတော့ဖြစ်တယ်လဲမေးရင်မျက်စိအကြည်ဆိုတဲ့ရုပ်ကိုမှီပြီးဖြစ်တယ်ဘလို့ကိုမှီပြီးဖြစ်တော့မျက်စိအကြည်ဆိုတဲ့ရုပ်ကိုမှီပြီးတော့ဖြစ်ပါတယ်တဲ့နော်ရုပ်ကိုမှီဖြစ်တာပေါ့ဘာလို့မှီဖြစ်တော့အဲ့ဒီတော့ရုပ်ကိုမှီဖြစ်တဲ့စိတ်ဒီလိုလိုသာပါပဲကြားစိတ်ဆိုတာကလည်းဘလို့ကိုမှီဖြစ်တော့နာကြည်ဆိုတဲ့ရုပ်ကိုမှီဖြစ်ပါတယ်နာစိတ်ကြတော့သခေါကြီးဆိုတဲ့ယုတ်ကုန်မိဖြစ်ပါれစားစိတ်ကြတော့ဘုရားကြီးဆိုတဲ့ယုတ်ကုန်မိပြီးတော့ဖြစ်ပါれရာနာကောင်းစိတ်ကြတော့ကိုယ်ကြီးဆိုတဲ့ယုတ်ကုန်မိပြီးတော့ဖြစ်ပါれတဲ့ဒီလိုမလားအဲ့ဒီတော့ယုတ်ကုန်မိပြီးတော့ဖြစ်တဲ့စိတ်ကဘယ်လိုမျိုးလဲ၅မျိုးရှိတယ်ဘယ်လိုမျိုးပါလဲဘယ်လိုတွေတော့မြင်စိတ်ကြားစိတ်နာစိတ်စားစိတ်ญาณาก้องเสยท่านเนี่ยบอกเลยอะนี่တော့อารมาวุฒิภิมาจีเนี่ยตันดามายกไม่ရှိဘူးတယ်ยกရှိရလားอะนี่တော့ยกไม่ရှိတဲ့အခါကျတော့မျက်စိအကြည်မှမရှိဘူးဆိုရင်မြင်စိတ်ပေါ်နိုင်ပါမလားနားကြည့်ยกမှမရှိဘူးဆိုရင်ကြားစိတ်ပေါ်နိုင်ပါမလားမပေါ်နိုင်ဘူးဘလူကောင်မှသူကြည့်လို့မရဘူးเนาะဘာမရှိတော့တော့မျက်စိအကြည်ဓာတ်မရှိတော့မျက်လုံးမရှိအောင်လည်းမကဘူးဒီလိုမဟုတ်လားပါမရှိတာလေမျက်စိအကြည့်တတ်မရှိလို့တဲ့တော့ဒီကကြတော့သူများပြောတဲ့အတ္တပလာတွေကိုတော့သူတို့ကြားနိုင်ခွင့်ရရလားပါမရှိလို့တော့နားကြည့်တတ်မရှိလို့အနံ့တွေကိုရရလားပါမရှိလို့တော့သက်ကောင်းကြည့်တတ်မရှိလို့အရာသာတွေကိုသူတို့စားနိုင်ရလားပါမရှိလို့တော့လျှာအကြည့်တတ်မရှိလို့ဒီလိုမလားအေးဘုန်းကြီးတော်ပရိသတ်တွေယနေ့စားမျိုးမျိုးစားနေရတာဒီတရားကြောင့်စားနေတာလားတရားကြည်ဓာတ်ရှိလို့စားနေတာလားတရားကြည်ဓာတ်မှမရှိရင်ဒီစားတွေစားเสียရလို့သိလားမလိုဘူးစားစိတ်တွေကိုပေါ်နိုင်ပါမလားအဲဒီတော့တို့ရဲ့တဏ္ဍာမှာတရားကြည်ဓာတ်မရှိတဲ့အခါကျတော့ဘာမှမစားဘူးစားစိတ်တွေလည်းမပေါ်ဘူးเนาะကာယကြည်ဓာတ်မရှိတဲ့အခါကျတော့တဲ့အဲချိန်မှန်းပြီးတဲ့စိတ်တွေကိုပေါ်နိုင်ရလားမပေါ်နိုင်ပါဘူးတဲ့ဒါကြောင့်မလို့အရိပါဒရာမြမကြီးများလူပြည်ရောက်လာပြီဆိုရင်သူတို့ကနန္တရားဆိုတော့နော်အင်မတသိမ့်မွေးတဲ့နန္တရားလေးတွေဘယ်နေရာမှာမှသူတို့ထိုင်လို့လည်းမရဘူးရပ်လို့လည်းမရဘူးကောင်းနေမှာပဲသူတို့ကနေတယ်နော်ထိုင်လို့ရပါမလားထိုင်တယ်ဆိုတာဘာနဲ့ထိုင်တော့ရုပ်နဲ့ထိုင်တာသူတို့ကရုပ်မှမရှိပဲဘယ်လိုလုပ်ထိုင်မှာမလဲထိုင်ရပါမလားအဲမတ်တရရနေလို့ရောကျမ်းပြမှာမတ်တရရနေလို့ရောရပါမလားဘာဖြစ်ဘာမရှိလို့တော့ရောက်မှာမရှိပဲရောက်မရှိတော့ပုံမှန်သလားလည်းမရှိဘူးပေါ့လေအဲဒီတော့ထိုင်လို့လည်းမရရက်လို့လည်းမရအိတ်လို့လည်းမရနော်အဲဒီတော့ဆိုတော့မြတ်စွာဘုရားတခင်ကတော့မြတ်ကြီးကိုလာပြီးတော့ဖုံးပြောမယ်ဆိုရင်သူတို့ကဒီတိုင်းလာဖို့လို့လည်းမရဘူးဖုံးလို့လည်းမဖြစ်ဘူးမျက်စိကြည့်ရပဲရှိတော့မြင်လို့လည်းမရဘူးနားကြည့်ရပြီးတော့တရားနားလို့လည်းရပါမလားမရဘူးအင်မတန်ခက်ခဲဖြစ်နေတာပဲစဉ်းစားကြည့်ပေါ့နော်ဘုရားပရိသတ်တွေယနေ့မြတ်စွာဘုရားဖုံးမြင်ခွင့်နေမရဘူးလားရပါရှိတော့မျက်စိကြည်ဓာတ်ရှိလို့ဟုတ်တယ်မလားယခုတော့တရားတွေနာဟောတဲ့အခါမနာဘူးလားနာလားနာကြဘူးနေမရဘူးလားရလားပါကြည်ဓာတ်ရှိတော့စိတ်မေတ္တာကံကောင်းတာပဲအခွင့်အရေးလေးတွေရှိတာနော်မြတ်စွာဘုရားတကယ်ကောမဲကြီးနဲ့မတွေ့လည်းရရင်တော့မှမြတ်စွာဘုရားတကယ်ကောမဲကြီးရဲ့ရုပ်ဘဝတော်တွေဖုံးမြင်ခွင့်ရနေတယ်ပါရှိတော့မှပါရှိတော့ပါလေမျက်စိကြည်ဓာတ်ရှိတော့နော်မြတ်စွာဘုရားတခင်ကတော်မြတ်ကြီးနဲ့တက်ပြစ်မတွေ့ရပင်ပဲလို့လည်းပဲမြတ်စွာဘုရားတခင်ကတော်မြတ်ကြီးရဲ့တပည့်သားသံဃာတော်ရှင်များတည်းရဲ့အထမတစင်ဩသစ္စာတရားတွေဒါကြောင့်ပဲမရဘူးလားရလားဘာရှိတော့ပါလေနားကြည့်တတ်ရှိလို့အဲ့ဒီမြမကြီးတွေကြတော့ရစိတ်ကြည်တာလည်းမရှိနားကြည့်တာလည်းမရှိဆိုတော့ပရိသတ်တွေစဉ်းစားကြည့်ပါဖရာကိုလည်းဖုံးမြွယ်မရဘူးရရလားတရားကိုလည်းပဲနားကြားဝင်ရရလားတရားနဲ့နာကြားလို့မရဘူးဆိုတော့တို့ရဲ့တဏ္ဍာမှာသုတ္တဗျာညာလည်းမဖြစ်စိတ္တမယညာလည်းမဖြစ်ဘာဝနာမယညာကိုဖြစ်ရလားအဲ့တော့ဘယ်လိုနည်းနဲ့မှရနိုင်မှာမလဲမရဘူးเนาะအဲ့ဒါကြောင့်မလို့မြတ်စွာဘုရားတခင်ကရောမြတ်ကြီးကအာလာရကာလမှာလွန်ခဲ့တဲ့9ရက်က9ရက်လောက်ကဝိညာဉ်ချုပ်သွားပါပြီအရုပဗိမဘုံရောက်သွားပါပြီဆိုတော့တရားလိုက်ဟောလို့ရနိုင်သေးရလားတရားဘလောက်ပဲဟောဟောမြတ်စွာဘုရားဟောတဲ့တရားဒါကြားဝင်ရတယ်တည်းရလားဆုံးရှုံးသွားပြီတဲ့မဟာဇာနိယဝတ္တအေးဆုံးရှုံးကြီးဘက်ကဆုံးရှုံးသွားပါပေါ့ဆုံးရှုံးတယ်ဆိုတာဘာပြောတာလဲမေးတော့သစ္စာတရားတွေသိွက်မရတော့ဘူးသ သစ္စာတရားသိခွင့်ရသေးလား ရပါဘူးဗျမဘုံဆိုတော့အမြဲတမ်းတကောကြည့်တဲ့ဘုံတော့မဟုတ်ဘူးလားဟုတ်ပါဘူးဒါပေမဲ့လို့သစ္စာတရားနာကြားခွင့်ရရလား
မ
ရပါဘူးဗျသစ္စာတရားမှနာကြားခွင့်မရဘူးဆိုရင်ဘလောက်ပဲတကောကြည့်တဲ့ဘုံပဲဖြစ်ဖြစ်ဘလောက်ပဲချမ်းသာတဲ့ဘုံပဲဖြစ်ဖြစ်နေသိနေထိုင်တဲ့နေရာလားမနေသိမနေထိုင်တဲ့နေရာလားမနေသိမနေထိုင်ပါဘူးအဲ့တော့မနေသိမနေထိုင်တဲ့နေရာမို့လို့တို့ကရက်ပြစ်ရှိပါတယ်မှာထည့်ထားတာပေါ့ဟုတ်တယ်မလားဒါနဲ့မှထဲတာတော့ရက်ပြည့်ရှင်းပါတယ်မှာပါသွားပြီတဲ့နော်ကျွန်တော်ကဦးလည်းဦးတက္ကရာမဗုဒ္ဓလို့ခေါ်တဲ့ဒုတိယမြောက်ပြည့်တဲ့ဆရာသမားသူကငါတရားဟောမယ်စဉ်းစားလိုက်တဲ့အခါကျတော့လည်းပဲလောကေသောညာကဘယ်လည်းရင်တဲ့ဝိညာဉ်ချုပ်သွားပါပြီတဲ့သူလည်းပဲတခြားရောက်သွားတော့လားလို့ပါပြမအဖို့ရောက်သွားတာလားဟာပါပြမအဖို့ရောက်သွားပြီတော့သူကလည်းတရားလိုက်ဟောလို့ရနိုင်ပါအောင်မလားသူကောင်လည်းသစ္စာတရားပြီးအားထုတ်လို့ရနိုင်ပါအောင်မလားမရနိုင်ဘူးအာရုပမြမဘုံဆိုတာကလူဘုံကနေပြီးတော့သောတာပန်သက္ကရာကံမြဖြစ်သွားပြီဆိုရင်တော့သောတာပန်သက္ကရာကရထားတဲ့အချိန်နဲ့နော်အေးအထက်မှာအဲ့ဒီဘုံမှာသူတို့ရဲ့ဉာဏ်တွေရည်ကျက်အောင်ကြိုးစားပြီးတော့အထက်မဲ့အထက်ဖို့တွေရနိုင်ပါလေတဲ့ဟုတ်တယ်မလားလူဘုံကနေသောတာပန်အနည်းဆုံးပေါ့လေနော်သောတာပန်ဖြစ်သွားမယ်ဆိုလို့ရှိရင်ပေါ့ဟုတ်လားအ ਨੇ ဆုံးသောတာပန်ဖြစ်သွားမယ်ဆိုလို့ရှိရင်အဲ့ဒီဘုံရောက်သွားတဲ့ပုဂ္ဂိုလ်များသည်အထက်မဲ့အထက်ဘုံမရောက်နိုင်ဘူးလားရောက်နိုင်လားအထက်မဲ့အထက်ဘုံမရောက်နိုင်ဘူးလားရောက်နိုင်လားရောက်နိုင်တယ်လူဘုံကနေဘာပါသွားလို့လဲသောတာပတိမဉ္ဇဉ်သက္ကတသောတာပတိဘုံဉ္ဇဉ်ပါသွားလို့ပေါ့နော်လူဘုံကနေဘာမဲ့ဘာဘုံမှရမသွားလို့ပုရုသေဘဝနဲ့ကအဲ့ဒီဘုံရောက်သွားလို့ကတော့ကဘာတော့ဘလောက်ပဲရှည်ရှည်ရှည်တဲ့မြတ်ဟာအလကားပါပဲเนาะကဘာတော့ဘလောက်တော့အသက်ရှည်တယ်လဲဆိုရင်တဲ့74000တော့အသက်ရှည်တယ်လို့ဒီလိုဆိုတယ်ဟုတ်တယ်မလားကဘာတော့ဘလောက်တယ်လဲ74000ဘုန်းကြီးတို့ပြိဿတွေကဘာတော့74000နေနေတာတာဒီကဘာတော့အသက်ရှည်ရလားအဲ့ဒီကဘာတွေမှာတော့ဘုရားကားသူပွင့်ခဲ့ဘူးတာပဲဟုတ်တယ်မလားဘုရားလေးသူပွင့်ခဲ့ဘူးတာပဲနော်အဲ့ဒီဘုရားလေးသူပြေခဲ့ရလားမမိခဲ့ဘူးအခုလုံးဝတက်တာဘယ်လောက်ရှိတော့တရားလားနည်းနည်းလေးပဲဟုတ်လားအဲ့ဒီအာရိပပြမကြီးတွေနဲ့ရှင်ကြီးပဲဆိုအမတ်တမနေဘူးလားနဲ့အဲ့ဒီအာရိပပြမကြီးတွေရဲ့တက်တာကကဘာပါဘယ်လောက်နဲ့လဲ700နဲ့400 700 400အသက်ရှိတယ်ဘုရင့်ရှင်ဘဝနဲ့အဲ့ဒီဘဝရောက်သွားတဲ့ပုံကများအဲ့ဒီဘဝရောက်သွားတဲ့ပုံကများသည်သစ္စာတရားလည်းသာကြောက်ွေမရသစ္စာလို့လည်းအာထုတ်ွေမရသစ္စာတရားလည်းသိွေမရတဲ့အခါကျတော့ကဘာပေါင်း8400ဒုက္ခသန္တရာနဲ့မရှိဘူးလားရှိသွားမှာလားဒုက္ခသန္တရာမရှိဘူးလားရှိသွားမှာလားသစ္စာတရားကမသိဘူးဆိုရင်ကဘာပေါင်း8400ဘာသန္တရာကျင်လဲရမှာလဲဒုက္ခသန္တရာကျင်လဲရမှာဒါကြောင့်မလို့တော့ဩအာလာရကာလာမကောဥဒကဓမ္မဗုဒ္ဓကောကဘာပေါင်း8400ဩဒုက္ခတွေမျိုးမျိုးနာဒုက္ခတွေမျိုးမျိုးသေဒုက္ခတွေမျိုးမျိုးတွေ့ရပြီသစ္စာတရားနာကြားခွင့်မရတော့ဘူးဆုံးရှုံးခြင်းကြီးမကဆုံးရှုံးသွားပြီလို့မြတ်စွာဘုရားမင်းမရှိခဲ့ဘူးလားမင်းရှိခဲ့ပါဘုရားအဲ့တော့မင်းရှိခဲ့ပြီတဲ့အခါကျတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကအေးငါလူသားတဲ့ကနေဘလို့ကိုတရားဟောရင်ကောင်းမလဲအဲ့တော့စဉ်းစားလိုက်တဲ့အခါမှာတရားဓမ္မကြီးကြကြွားထုတ်နေတဲ့ချိန်ကာလတုန်းကရေဝေးရေးချခံလာပြီးတော့အကူကြီးပေးခဲ့တဲ့နာဟုသောဘိဇာဝကိယပုဂ္ဂိုလ်တွေမရှိဘူးလားရှိလားဘလူတွေပါလေဘိဇာဝကိယနာမည်လေးနဲ့ပြောပါဆိုရင်ကိုတိညာဝပ္ပဗတ္တိယမဟာနာမအတ္တိပြန်ပြောပါအောင်ကိုတိညာဝပ္ပဗတ္တိယမဟာနာမအတ္တိဒါလေးတွေကသိထားရမယ်နော်ကျပြပြောလိုက်ပါအောင်ဘယ်လိုတွေပါလဲကိုဋေညာဝပ္ပဗတ္တိယမဟာနာမအတ္တစီပုဂ္ဂိုလ်ပရိယောလဲ၅ယောက်ကိုပင်စလို့ခေါ်တယ်၅ယောက်ကိုဘယ်လိုခေါ်လဲ၅ယောက်ကပင်စနော်အဲဒီ၅ယောက်စုနေတဲ့အစုံမလို့ဝဲတာလို့ခေါ်တယ်စုနေတဲ့အစုံမလို့ဘယ်လိုခေါ်လဲ၅ယောက်ကပင်စစုနေတဲ့အစုကဝဲကလက်ကိုပေါင်းလိုက်တော့ပြေစာဝဲကငါးဥသောအစုရှိတဲ့ပုဂ္ဂိုလ်များမလို့ပြေစာဝဲကီရပါတယ်လေပြေစာဝဲကီရဒီလိုပြောလာတာကိုဒါကတော့ပါဠိပုံစံနဲ့ပြောလာတာပေါ့နော် အဲ့ဒီမေသာဝကိယပုဂ္ဂိုလ်တဲ့ငါဥသောပုဂ္ဂိုလ်တို့ကိုတရားဟောတယ်။ဘယ်မှာပွားပြီးတော့တရားဟောရတာလဲမေးရင်အခုနမြတ်စွာဘုရားပွဲခဲ့တာကဘယ်နေရာတော့ပုရဝေဒတော်ရဲ့တနေရာခရာလို့ခေါ်တဲ့အရက်ဟုတ်တယ်မလားပုရဝေဒတော်ရဲ့တနေရာခရာလို့ခေါ်တဲ့အရက်နော်ဒီနေ့ချိန်ကမှတော့ဥရဝေဒတော်ဆိုပေမဲ့လို့လည်းပဲခေါင်းကြီးတို့အိန္ဒိယအစိုးရကထပ်မံပြီးတော့စိုက်ထားတဲ့ခေတ်သစ်ပင်လေးတွေဘုန်းကြီးတို့သွားလာတော့တွေ့ကြတာတော့အများဆုံးတွေ့ကြတာတော့သိချင်ဝါချင်မတွေ့ပါဘူးလူတွေပြောပြောနေတဲ့မလေးရှားဗရောင်းလို့ခေါ်တဲ့အပင်တွေလောက်ပဲတွေ့ကြတာပါပဲဟုတ်လားကျန်တဲ့ဘုရားကလို့ခေါ်တဲ့ရက်ပါလေပဲဘုန်းကြီးတို့သို့တော့ဗုဒ္ဓဘုရားလို့ခေါ်တာပေါ့နော်အဲ့ဒီဗုဒ္ဓဘုရားပါဟောခြင်းမှာအနိုင်ငယ်ကရရကနေပြီးတော့ဗုဒ္ဓဘာသာနိုင်ငံနေနိုင်ငံတွေကနေပြီးတော့ဗုဒ္ဓဘာသာအထိမ့်မှတ်တွေလာရောက်ပြီးအဲဆောင်းဦးတွေဆောက်ထားကြတာတော်များပြားရှိပါတယ်ဟုတ်လားအဲဒီမှာအိန္ဒိယဆိုရကလည်းပဲသူစီစံကန်လေးနဲ့ဇေယျတစောင်းလေးနဲ့ဟိုတယ်လေးနဲ့အတော်စီစီကားကားဖြစ်နေတာပေါ့နော်ရှေ့တော်ကတော့ဥရဝိလာတော်တန်းပေါ့အခုချိန်ကမှဗုဒ္ဓဂယဆိုတာကဟိုတယ်လေးနဲ့တစောင်းလေးနဲ့အကျောင်းလေးနဲ့ဖျားလေးနဲ့အင်မတန်စီကားတဲ့နေရာမဖြစ်ဘူးလားဖြစ်အဲဒီနေရာမှာဘုရားပွင့်ခဲ့တာဟုတ်လားအဲ့ဒီနေရာမှာဖွင့်ခဲ့ပြီးတော့ပိသဝကိယပုဂ္ဂိုလ်တို့ကိုတရားဟောမယ်လို့ဆိုတော့ဘယ်တော့ကြွားသွားရတယ်လဲဆိုရင်ဗာရဏတိမြို့ရဲ့အန္တိနော်မိဂရာဝတော်ခေခွာဖြစ်ဆိုရင်တော့စရဏလို့ခေါ်တယ်ဘယ်လိုခေါ်တော့စရဏဆိုတာကဘုန်းကြီးတို့ပါဠိလိုအားဖြင့်တော့သာရနာထပေါ့နော်ပါဠိလိုဘယ်လိုခေါ်တော့သာရနာထသာရဆိုတာကအနှစ်သာရအနှစ်ပေါ့နော်အနှစ်ဘောရဘာသာနဲ့ပတ်သက်တဲ့အနှစ်နာထဆိုတာကကိုယ်ခွေရာသာရကအနှစ်နာထကကိုယ်ခွေရာမြတ်စွာဘုရားပွင့်လာပြီးတဲ့အချိန်မှာပရမသောဟောခဲ့တဲ့သစ္စာတရားအဲ့ဒီသစ္စာတရားပရမသောဟောခဲ့တဲ့နေရာဒါကြောင့်မလို့မြတ်စွာဘုရားရဲ့တရားအနှစ်သာရတရားဌာနကိုယ်ခွေရာဌာနဖြစ်သောကြောင့်ပါဠိလိုဘယ်လိုနာမည်ပေးရောသာရနာထဘယ်လိုနာမည်ပေးပါလဲအဲဒီတော့သာရနာထကိုသာရကနေစာရဖြစ်တယ်စာရကနေစရပေါ့နော်နာထကနေပြီးတော့နတ်လို့ဖြစ်တယ်တခုပေါင်းလိုက်တော့ကလားတွေကတော့ဘယ်လိုခေါ်လဲဆရဏလို့ခေါ်တယ်ဟုတ်လားဆရဏအဲဒီဆရဏလို့ခေါ်တဲ့မိဂရာဝတော်တမေတို့ကိုဘေးမဲ့ပေးရဖြစ်တဲ့တော်အခုလည်းပဲအိန္ဒိယအစိုးရအစိုးရကနေပြီးတော့တမေလေးတွေမွေးပြီးတော့ထားပါတယ်ဖိုင်ရမြတ်စွာဘုရားတခင်ကရောင်မြတ်ကြီးရဲ့ရင်းမာတကြဲလို့ခေါ်တဲ့เนาะဖရာလောင်းတော်ဖြစ်စဉ်ထဲမှာသုံးနာပါမဆိုတာမရှိဘူးလားရှိဒီဇသူနေမှာဘုဆန္ဒဝိဝေเนาะအဲ့ဒီမှာမဆိုတာကသုံးနာပါမသုံးနာပါမဖြစ်ခဲ့စဉ်တော့ကနမရာဆိုတဲ့ချောင်းလေးတစ်ခုเนาะဒီတသွေးသွေးစီးစိမ့်နေတဲ့ချောင်းလေးမရှိခဲ့ဘူးလားရှိခဲ့ရှိခဲ့ပါတယ်အဲ့ဒီချောင်းကလေးဟာအဲ့ဒီမိဂရာဟုံးလို့ခေါ်တဲ့နော်ဆရဏလို့ခေါ်တဲ့အရက်လားအခုရှိတဲ့ချောင်းကလေးကိုဒါသောဏသာမဘုရားလောင်းဖြစ်စဉ်တုန်းကနော်တမေနေပျော်မြူရာဖြစ်တဲ့ချောင်းကလေးပဲလို့ဒီလိုအသိမှတ်ပြကြပါတယ်အဲ့ဒီလိုအသိမှတ်ပြတဲ့ချောင်းကလေးကနေလည်းပဲဖိုင်ရဲ့ရိယာဆိုရကပြုပြင်ထိန်းသိမ်းတာလို့ရှိခဲ့ပါသေးတယ်เนาะအဲဒီချောင်းကလေးရှိတယ်နောက်တစ်ခါအဲဒီချောင်းကမကလေးမှာဘေးမဲ့ပေးထားတဲ့သမင်ကလေးတွေရှိတယ်ယနေ့ဘောရကရာဖရာဘူးများအဲဒီနေရာရောက်လို့ရှိရင်သမင်ကလေးတွေအလှကြည့်ပြီးတော့အစာတွေလည်းပဲကျွေးနိုင်ပါသေးတယ်ဟုတ်လားအဲဒီနေရာမှာမြတ်စွာဘုရားသခင်ကိုရမြတ်ကြီးကဘသူ့ကိုတရားဟောခဲ့တယ်လဲပြီးတော့ပိစဝကိယဘယ်နှပါလဲလဲနာမည်ဘလို့ခေါ်တော့ပြန်ပြောကြည့်ပါဦးကိုဋေညာဝါပါပရိယာမဟာနာမအတ္တစီဘယ်နှပါလဲအရိဃာဘာကိုပရမသောဟောခဲ့တဲ့သုတ်တန်တဲ့သုတ်တန်နာမည်ကဘာသုတ်တန်လို့ခေါ်လဲဓမ္မစက္ကကောဒနာသုတ်တန်ဘာသုတ်တန်ပါလဲအရာကိုဘာကြီးတို့ပြိဋ္ဌာန်တွေကမြန်မာလိုဘယ်လိုခေါ်တော့ဓမ္မစက်ကြာပေါ့ဟုတ်လားဓမ္မစက်ကြာဓမ္မဆိုတာကတရားစက်ကဆိုတာကလယ်ပင်ကြီးကဲ့သို့စက်ကဲ့သို့နော်လယ်ပတ်ပြီးတော့သွားတော့ အဲလဲပဲရောရောနေမရဘူးပေါ့ဆက်လဲပေါ့နော်ဆက်ဆိုတဲ့ခေါ်ရမော်တော်ကားလို့အဲမော်တော်ကားလို့ရထားလို့ဆက်ကြည့်အဲ့ဒီဆက်ကြည့်ကိုသူဆက်မောင်းလိုက်ပြီဆိုလို့ရှိရင်အနံ့အပြလမ်းရှိသလောက်ရှောက်ပြီးတော့မသွားဘူးလားသွားအဲ့ဒီလိုပဲတဲ့ဓမ္မဆက်ကလို့ခေါ်တဲ့ဓမ္မဆက်ကြည့်ကိုမြတ်စွာဘုရားကအဲ့ဒီနေရာကနေစပြီးတော့မောင်းနေပေးလိုက်ပါတယ်အဲ့ဒီလိုမောင်းနေပေးကြတာယနေ့အချိန်ကမှအဲ့ဒီဆက်ကြည့်ကဘယ်ရောက်လာတော့မြန်မာပြည်ရောက်လာတာပေါ့ဘယ်ရောက်လာပါလဲမြန်မာပြည်ရောက်လာတယ်အတော့ကမင်းကြီးရဲ့လက်ထက်ကိုတိုင်ကိုဌာနသာသနာပြုတဲ့အချိန်မှာမြန်မာပြည်ကိုဒီဆက်ဓမ္မဆက်ကြီးမရောက်ဘူးလားရောက်အဲဒီလိုရောက်လာကြတာခရီးအချိန်ခါအထိမြန်မာနိုင်ငံအရရเนาะအထက်အောင်အနံ့အပြားမှာတစ္ဆာတရားဆိုတဲ့ဆက်ကြီးတွေမလဲပတ်ဘူးလားလဲပတ်နေလားဘုရားတို့ကြောင်းများပရိသတ်တွေ၊ကြောင်းများမြို့တွေပရိသတ်တွေယနေ့သစ္စာတရားတွေဓာကြားခွင့်ရတာအဲ့ဒီအချိန်ကမြတ်စွာဘုရားဟောခဲ့တဲ့သစ္စာတရားတွေပဲဒီလိုမဟုတ်လားအဲ့ဒီတော့မြတ်စွာဘုရားကသစ္စာတရားတွေဘယ်နေရာမှာစဟောခဲ့တော့မိဂရောင်လို့ခေါ်တဲ့ဆရဏမှာစပြီးတော့ဟောခဲ့ပါတယ်အဲ့ဒီတော့ဟောခဲ့တဲ့သုတ္တရကဘာသုတ္တံပါလိဓမ္မစကဘုဒ္ဓနာသုတ္တံဘာသုတ္တံတော့အဲ့ဒီဟောခဲ့တဲ့တရားတွေကဘာတရားတွေတော့သစ္စာတရားတွေဘာတရားတွေပါလဲအဲ့ဒီသစ္စာတရားတွေဟာမြတ်စွာဘုရားသခင်တော်မြတ်ကြီးရဲ့နှောက်တော်ကနေပြီးတော့ထောက်ခေါ်ပြီးတော့ဟောကြားတဲ့နေရာမှာကိုယ်ကိုယ်နဲ့သိတဲ့အသည့်ကိုယ်သိထားတဲ့တရားကိုထောက်ခေါ်ပြီးတော့ဟောခဲ့တာမဟုတ်လို့ပါဠိလိုတော့သာမောက္ကံတိကဒေသနာလို့ခေါ်ပါတယ်တဲ့ဘာဒေသနာလို့ခေါ်လဲပါဠိလိုလေဘာလဲသာမောက္ကံတိကဒေသနာပေါ့နော်မြန်မာလိုပြောရမယ်ဆိုတော့ကိုယ်ပိုင်တရားပေါ့ပါတယ်လေယနေ့ခေါင်းကြီးတို့လောကမှာဟောတိဋ္ဌရှင်လောကမှာကိုယ်ပိုင်တန်စီကိုယ်ပိုင်တန်စီနဲ့ပြောပြောနေကြတာရှိတယ်မဟုတ်လားတရဘာစီကတူခေါ်တာမဟုတ်ဘူးတရဘာစီကယူတာမဟုတ်ဘူးတရဘာစီကမိတ်တူခေါ်တာမဟုတ်ဘူးကိုယ်ကိုယ်တိုင်တည်ထွေပြီးတော့ယူတဲ့เนาะဖန်တီးထားတဲ့တန်စီဒါကိုဘယ်လိုခေါ်လဲကိုယ်ပိုင်တန်စီအဲဒီတော့ပါပဲတဲ့ရသဗျာကလည်းပဲเนาะအဲနောက်ပိုင်းမှာဟောတဲ့တရားတွေကြတော့သူရဲ့ကိုယ်ပိုင်တရားတွေမကဘူးအဲ့ဒီအခေခါကာလတုန်းကတတော်တော်ပုဂ္ဂိုလ်များဟောခဲ့တဲ့တရားတွေကိုလည်းပဲတစ်ချိန်ယူပြီးတော့မဟောဘူးလားဟောခဲ့အဲ့ဒီတော့ဟောခဲ့တဲ့တရားတွေကတော့ယနေ့ခေခါစကားနဲ့ပြောရင်ဘယ်လိုပြောမလဲကော်ပီတရားပေါ့ဗာတရားလည်းဘုမမဒါနကထာဆိုပါတော့เนาะအလိုပေးရင်ကျေးဇူးများတယ်နတ်ဘုံအလုံးချမ်းသာတရားသာရမယ်အဲ့ဒီတရားကိုဗာတရားလို့ခေါ်လဲအဲယနေ့ခေတ်ခါစကားနဲ့ပြောတော့ကော်ပီတရားပေါ့တုတ်ကိုယ်တိုင်ထိုးထွင်းပြီးတော့သိတဲ့တရားဟောရလားမဟုတ်ပါဘူးညဇာပြမပွင့်ရင်ကတည်းကပေါ်ခဲ့တဲ့တရားဟုတ်တယ်မဟုတ်လားအလုံးပိရင်ကောင်းတယ်ဒီတရားကြီးညဇာပြပွင့်မှသိရတဲ့တရားလားမပွင့်ရင်ကတည်းကသိထားတဲ့တရားလားမပွင့်ရင်ကတည်းကသိထားတဲ့တရားမပွင့်ရင်ကတည်းကလည်းသူတော်ကောင်းနေပြန်အဲဒီစေစကားဒီစေနာနဲ့ယူပြီးတော့ဟောကြားပေးနေတဲ့တရားတွေမဟုတ်လားမြတ်စွာဘုရားပွင့်မှပေါ်တဲ့တရားဟောရလားမြတ်စွာဘုရားဟောမှသိရတဲ့တရားဟောရလားအဲသရဘာတွေသောသောကလေးကူကနော်ကဘာပေါင်းများစွာဟောလာခဲ့တဲ့တရားအရာကိုမြတ်စွာဘုရားကပြန်ပြီးတော့ဒီစေယူပြီးတော့ဟောတဲ့အခါကျတော့အဲ့ဒီဒါနကထာသရဟာလည်းပဲခေတ်စကားနဲ့ပြောရင်ဗာတရားလည်းလေကော်ပီတရားဗာတရားလည်းကိုယ်ပိုင်တရားဟောရလားနောက်တစ်ခါသီလတရားကလည်းကော်ပီတရားပဲကိုယ်ပိုင်တရားမဟုတ်ပါဘူးတဲ့ဘာဖြစ်လို့လဲဖြစ်တဲ့အခါကျတော့မြတ်စွာဘုရားမပွင့်ခင်ကတည်းကအဲ့ဒီသီလတရားတွေကောင်းတယ်သီလဟာသီလဆောက်တည်ရင်ကောင်းတယ်တို့ဒီသီလဆောက်တည်ရမယ်ဒီတရားတွေမပေါ်ခဲ့ဘူးလားပေါ်ခဲ့လားပေါ်ခဲ့တယ်အဲ့ဒီလိုပေါ်ခဲ့လို့ပဲမြတ်စွာဘုရားမပွင့်တဲ့သာသနာ့ကာလများမှာတော့မှသီလဆောက်တည်တဲ့ပုံစံတွေမပေါ်ခဲ့ဘူးလားပေါ်ခဲ့ပေါ်ခဲ့တယ်ဒါပဲဒီနာတရားကလည်းပဲမြတ်စွာဘုရားဟောမှသိရမယ်တရားဟောရလားဒီလိုဆိုရင်တဲ့သရဘဟောတာတရားကိုပြန်ပြီးတော့ဟောတာမဟုတ်လို့သူကလည်းဗာတရားလဲကော်ပီတရားပါပဲဒီလိုမဟုတ်လားကဲသမထတရားကတော့ဘယ်လိုပြောမလဲသူလည်းကော်ပီတရားပဲမဟုတ်လားမြတ်စွာဘုရားမပွက်ခင်ကတည်းကဥရဝိနဒေါရမအခုနဲ့အာလာရကာလာမတို့ဝိဒကရမဗုဒ္ဓတို့သမထကျင့်စဉ်တွေပေါက်ပေါက်ရောက်ရောက်ကျင့်လို့ဇာမင်းကြီးတွေမရဘူးလားရအဲ့တော့ရပြီတော့ဓမ္မဝင်နေမရဘူးလားရောက်လား ယသဗျာဖွင့်မှသိရမယ်တရားလားမဖွင့်ခင်ကတည်းကပေါ်တဲ့တရားလ
ား
မဖွင့်ခင်ကတည်းကပေါ်တဲ့တရားအဲ့ဒီတရားကိုမြတ်စွာဘုရားကပြန်ပြီးတော့ဟောတဲ့အခါကျတော့အဲ့ဒီတရားကလည်းပဲဗာတရားတော့စောပြီးတရားပဲမို့လားယသဗျာဖွင့်မှသိရမယ်တရားကဗာတရားလဲသစ္စာတရားသစ္စာတရားကတော့မြတ်စွာဘုရားမဖွင့်ခင်ဘုရားရှင်ကရမေကြီးတွေမှတပါးမိတော်တစ်စုံတရားမှဟောနိုင်တဲ့တရားမဟုတ်ဘူးဟုတ်တယ်မလားဘယ်လိုတော့ရှင်းွားကြည့်တဲ့ပုဂ္ဂိုလ်ပဲဖြစ်စေကမူသစ္စာတရားဟောနိုင်ရလားသစ္စာတရားသိနိုင်ရလားမြတ်စွာဘုရားတို့မှဒါလေးသစ္စာတရားသိနိုင်တာကိုယ်တိုင်သိပြီးတော့ကိုယ်တိုင်ဟောတဲ့တရားကြားပြောသားပါအောင်ကိုယ်တိုင်သိတာကမှသမ ्या ပြောလို့သိတာလားကိုယ်တိုင်ထုတ်ထွက်ပြီးတော့သိတာလားကိုယ်တိုင်ထုတ်ထွက်သိပြီးတော့ကိုယ်တိုင်ပြန်ဟောတဲ့တရားဒီလိုမလားအဲ့ဒါကြောင့်မို့လို့သစ္စာတရားကျတော့ကိုယ်ပိုင်တရားပါရရလေကျန်တဲ့တရားတွေကပါတော့ကောပီတရားသစ္စာတရားကတော့ကိုပိုင်တရားဒါကြောင့်ပါဠိမှာဘယ်လိုဆိုလဲဘယ်လိုနာမည်ပေးတော့တာမောကံတိကဒေသနာလို့ဘုရားတော်ဝိညာဉ်တရားမှာဒီတဲ့နာမည်ပေးထားပါတယ်နော်ကျောသားမအောင်ဘယ်လိုနာမည်ပေးတော့တာမောကံတိကဒေသနာကိုယ်တိုင်သိပြီးတော့နော်ကိုယ်တိုင်ထောက်ခေါ်ပြီးတော့ဟောကြားထားတဲ့ကိုပိုင်တရားအပြည့်ဆုံးပြောရင်လေပြန်ပြောကြည့်စမ်းကိုယ်တိုင်သိပြီတော့ကိုယ်တိုင်ထောက်ပေါ်ဟောထားတယ်ကိုယ်ပိုင်တရားအဲ့ဒါကိုသမောကသီကဒေသနာလို့ခေါ်တယ်နော်အဲ့ဒီသစ္စာတရားကိုမြတ်စွာဘုရားတဲ့ခင်ကရောမြတ်ကြီးကသူရဲ့ရည်ရွယ်ချက်ရှိခဲ့သည့်အာလယောသာကိုယ်တိုင်လည်းသစ္စာတရားသိအောင်မကြိုးစားဘူးလားကြိုးစားလားသာသနာ့ဘာလို့ကိုယ်လည်းသစ္စာတရားသိအောင်မဟောခဲ့ဘူးလားဟောခဲ့လားအဲ့ဒီတော့ဟောခဲ့တဲ့အခါကျတော့ပိစာဝကိကအူကိုယ်တိုင်ညာဝပါပါရိယမန္တမအာသစီတဘာပိတဘာတရပိတရသစ္စာတရားတွေသိခွင့်မရဘူးလားရအဲ့ဒီတော့သိခွင့်ရသွားပြီတဲ့နောက်မြတ်စွာဘုရားသခင်ကရောမြတ်ကြီးတွေသိခြင်းနဲ့ကဘာတသိတိုင်းတိုင်းဓမ္မစက်ကလို့ခေါ်တဲ့တရားဆယ်ကြီးလက်ပတ်လာခဲ့တာဘုရားရှင်ကရောမြတ်ကြီးနဲ့တတော်ခါကလာဘာပဲလေကလေးပေါင်းများစွာကြွတ်တ်ဝင်မှုလာဝင်ခဲ့ဘုန်းကြီးတို့ပြိတ္တလည်းယနေ့သစ္စာတရားတွေ나ကြလို့မရဘူးလားရနေလားတာမောကံတိကဒေသနာတွေ나ကြခွင့်ရနေတာဒီလိုမလားဒါနကရနားလောင်းနေတော့ဒီဘဝလူပြေချုံတတ်တယ်လို့ပြောနိုင်ပါမလားသာသနာတော်နဲ့တွေ့ရချုံတတ်တယ်လို့ပြောနိုင်ပါမလားသီလကထာလေး나ကြရရယုံပြလောင်းနေသာသနာတော်နဲ့တွေ့ရချုံတတ်တယ်လို့ပြောနိုင်ပါမလားသမထာတရား나ကြရရယုံပြလောင်းနေတော့အေးသာသနာတော်နဲ့တွေ့ရချုံတတ်တယ်လို့ပြောနိုင်ပါမလားဘယ်တရား나ရမှသာသနာတော်နဲ့တွေ့ရချုံတတ်တော့သစ္စာတရားဒီလိုမလားအဲ့ဒါကြောင့်မလို့ခေါင်းကြီးတို့ကဘာတရားကိုထုတ်တယ်လဲဟောပြရပါလဲခေါင်းကြီးတို့ပရိသတ်တွေကလည်းဘာတရားကိုထုတ်တယ်လဲအာယုံပြုနိုင်ရပါလဲသစ္စာတရားကိုနိုင်ရမယ်ဒီလိုမလားကဲကောင်းမိတာပြီသစ္စာကဘယ်မှာရှိတော့ဘာသစ္စာတွေပါလဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာဘယ်မှာလဲအဲ့ဒီသစ္စာတွေပါလဲမှာဒုက္ခသစ္စာကသိရမယ်သစ္စာဘာသစ္စာတော့ဒုက္ခသစ္စာကသိရမယ်သစ္စာသမုဒယသစ္စာကသိရမယ်သစ္စာနိရောဓသစ္စာကမျက်မှောက်ပြရမယ်သစ္စာမေဃသစ္စာကသွားရမယ်သစ္စာသစ္စာဘယ်နှမျိုးလဲဒီတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့သစ္စာသိအောင်လို့သစ္စာသိအောင်လို့ဆိုပေမဲ့တကယ်သစ္စာသိအောင်လို့ရမှာကဘာသစ္စာတော့ဒုက္ခသစ္စာဘာဖြစ်လို့တော့မေးတော့ဒုက္ခသစ္စာကသိရမယ်သစ္စာဘာလဲသိရမယ်သစ္စာမို့လို့ဘာသစ္စာကိုသိအောင်ကြိုးစားရမှာလဲဒုက္ခသစ္စာကိုသိအောင်ကြိုးစားရမယ်ဒီလိုမလားအဲဒီကဒုက္ခသစ္စာကိုသိအောင်ဘယ်လိုကြိုးစားရမယ်ဆိုတဲ့စကားကတော့မနေ့ပြန်မှဆက်ပြီးတော့ကျေးဇူးပြုကြဆိုရဲ့ဒီနေ့တော့နိုင်စီလို့တာရုပ်ခေါ်တော့ကြအောင်ဆိုဒီကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုလ ీల သဘောတင့်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများပြည့်ကြပါစေ။ဤဘဝဤခန္ဓာပြည့်ပြည့်နေပိုင်ချမ်းသာမျက်မှောက်ပြုနိုင်အောင်ကြည်ကြကြွားတော်နိုင်သည့်တော်ကောင်းပုဂ္ဂိုလ်များပြည့်ကြပါစေ။